သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရ1380ပြည့်နှစ်ဝါဆိုလာဆန်း5ရက်စင်ကာပူနိုင်ငံမင်္ဂလဝိဟာရကျောင်းတိုက်အတွင်းဝယ်ဆင်းခြင်းပပြုလို့အပ်သည့်ဓမ္မတပင်အခမ်းအနားဝယ်ဟောကြားအပ်သောကဘာဦးကလူသားများအကြောင်းတရားဒေသနာတော်တရားမဟုတ်မီရှိဥစွာဘုရားမြတ်စွာရဲ့မဟာကရုဏာကုန်အာယုပြုကဤပြုပဲ့ဆိုအပ်သောဝန္ဒနာပနာမအာဒီကဂါထာနဲ့ရွတ်ဆိုပူဇော်ကြရအောင်အားလုံးမြတ်စွာဘုရားဤမဟာကရုဏာကုန်အာယုပြုပြီးတော့ဆောင်ချီယေတပံကောတိဟိပိအပမေယံကာလံကရောတောအတိတုကရာမိခေရံကတောလောကာဟိတာယနာသောနမောမဟာကရုဏိကတ္တတ္တယောနာချောဝိနိယယာစွာတတဝါဣချမ်းသာစီးပွားလိုလားကြောင့်တအကုန်လုံးအားသဖြင့်နာထပညာခြင်းရှင်တော်မြတ်ဘုရားသည်ကဗ္ဗကောတိဟိပိဂရေကဘာအေတ္တသင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေတ္တပြိုင်းသာဟောပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ခြေသိမ့်ဒီကဘာရှိကြသောကာလပလုံးလောကဟိတာယတ္တလောကဤအကျိုးစီးပွားအလုံးသာဒီတို့ကရာဏီဥစ္စာအသက်ချင်းလက်အင်္ဂါမိတ္တကြီးမှာသမီးသာနဲ့သထားဇနီးဆွေမျိုးကြီးကိုစတိထွယ်ငါ့ရဲ့အစူအလုံးခဲရင်တော့မူလို့ကိုကရွန်တော်ဖရာပြည်ရန်ကြီးတန်ကျုပ်ကိုအတုတော်မူရသည်ဖြစ်၍ခေရံလက်ချင်းမျက်လုံးအသက်ဆုံးတဲ့ရဲ့နှလုံးအစိမ်ဝံကိုရောဤပင်မင်းတို့ကတောဘဝတဏ္ဏချင်းသာများစွာရောက်တော်မူခဲ့ရအရှာလေးသည်မဟာကရုဏိကတ္တတ္တဝါများယင်ဝဲတားကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောအတ္တနာထသောဝိနည်းယများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတအကုန်ပေါင်းခါလည်းဖြင့်နာထမြညာသူရှင်တော်မြတ်ဘုရားအားနမောယုတိပြောင်းပြုတ်မှန်ကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသွေဖြစ်ပါစေတတိကဘာဦးကလူသားများလို့ကဘာဦးအကြောင်းကိုလေ့လာတဲ့အထဲမှာကဘာဦးအကြောင်းကိုလေ့လာပြီးတော့ခုနောက်ခက်မှာကဘာဦးအကြောင်းလေ့လာတာတော့အားလုံးသိကြတဲ့အတိုင်းလူသားတွေဟာဘယ်ခြေနေကလူသားတွေစတင်လာသလဲဆိုအမျိုးမျိုးလေ့လာပြီးတော့ဖော်ထုတ်တဲ့အထဲမှာတော့ Charles Darwin ဆိုတဲ့လူရဲ့evolution theory ကသူသိများတယ်လို့သူပြောသူရဲ့အဆိုကတော့လူသားတွေစဖြစ်ပေါ်လာပုံကိုဒီကနေ့တွေ့ရှိနိုင်တဲ့အထောက်အထားတွေကိုချီးပြီးတော့သူကဆုံးဖြတ်တာအလွန်နောက်ကျပါတယ်လူသားတွေရဲ့တက်တန်းဟာသမောင်ဘလောက်လို့ဆိုတာပြောလို့မရနိုင်ဘူး။အမှန်တန်ထူးခြားတာကတော့လူသားတွေရဲ့ဘဝဘယ်လိုစလာတယ်ဆိုတာကိုဘုရားမြတ်စွာကိုယ်တိုင်ခေါ်ထားခဲ့တာအခင်ညတုတ်ဆိုတာရှိ။ Knowing of beginning အခင်ညတုတ်ကဘာအစဆိုတာဘာသာတိုင်းဘာသာတိုင်းကဘာရဲ့အစကိုရှာလို့ရှိကြတယ်အလုံးနိုင်ရှင်ပြီးတော့ကြည့်ကြရအောင်လို့ဘုရားမြတ်စွာရဲ့ကဘာအစဘေပုံပေါ်နီးဟောခဲ့တယ်လေ
ဒီကနေ့ဒါဝင်ရဲ့ evolution theory ဟာဘယ်လောက်နောက်ကျသလဲမြတ်စွာဘုရားကဟောတာဟာ evidence လို့ခေါ်တဲ့အထောက်အထားတွေကိုကြည့်ပြီးတော့ဟောတာမဟုတ်ဘူးမြတ်စွာဘုရားဟောတာကကိုယ်ပိုင်ဉာဏ်နဲ့အတိတ်ကိုမြင်နိုင်စွမ်းရှိတဲ့ဉာဏ်တော်ကြီးနဲ့အတိတ်ကိုပြန်သွားပြီးကြည့်ပြီးဟောတဲ့ဟာအဲ့တော့ evidence ဆိုတာလောကမှာပျောက်ွယ်သွားတာတွေအများကြီးရှိတယ်နိနှစ်ပေါင်းကြာလို့ရှိရင်အထောက်အထားဆိုတာရှာမရတော့အောင်ပျောက်သွားနိုင်တယ်အဲ့တော့ရှိတဲ့အထောက်အထားလေးကိုအခြေပြုပြီးတော့ဓာတိလိုလို့ပြောလို့ရှိရင်ရှားခိုင်နှုံးပြေမှန်မို့ဆိုတာအဲ့တော့ခင်ရင်ပါလေဒါဝင်ရဲ့ The Descent of Man ဆိုတဲ့စာအုပ်ထဲမှာလူသားတွေဘယ်ကဆင်းသက်လာသလဲဆိုတာကိုသူရထောက်ထားတာကတော့လူသားတွေရဲ့ခန္ဓာကိုယ်တည်ဆောက်မှုဟာမြောက်နဲ့တူတယ်ဒါအထူးသမဟုတ်ခွန်ကြီးတို့ပါဠိစာပေမှာဝါနရဆိုတဲ့စကားလုံးတွေ့ကူးကြနေတယ်ဝါနရဇတ်တို့ဘာလို့ရှိတယ်ရောက်တဲ့ပတ်သက်တဲ့ဇတ်တွေရှိတယ်ဝါနရဆိုတဲ့ဒီစကားလုံးဟာနရဆိုတာလူဝါဆိုတာတူတယ်လူနဲ့တူတယ်တတ်တော်လို့ပြောအဲ့တော့တူယုံနဲ့တော့လူဟာမြောက်ကဖြစ်လာတယ်လို့ conclusion ဆွဲလို့တော့မဖြစ်နိုင်ဘူးနော်ဒါဒီလိုတော့ဆိုမြောက်တည်ရဲ့တဘာဝနဲ့လူရဲ့တဘာဝတူညီမှုတွေရှိတော့လည်းပဲလူဟာမြောက်ကလာတာပါလို့ဒီလိုပြောဖို့ရအလွန်ခက်ပါထောက်ထားလည်းမရှိနိုင်ပါဘူးတပိဓမ္မာတဘာဝရဆိုသိတ်ဝေးသွားတာလူသားတွေရဲ့ပရိသေစိတ်တတ္တဝါတွေတိရိစ္ဆာန်တွေရဲ့ပရိသေစိတ်အလွန်ကွာခြားတယ်ဘုံအားဖြင့်လည်းကွာခြားနောက်ထပ်ပြောစရာရှိတာက evolution theory အရတဖြည်းဖြည်းလူသားတွေဟာနှိမ့်ကျတဲ့ species ကနေပြီးတဖြည်းဖြည်းအဆင့်မြင့်လာတယ်လို့တဖြည်းဖြည်းတိုးတက်လာတယ်လို့ပြောဖို့ရဆိုတာဒါကတခြား non organism တွေကိုကြည့်ပြီးတော့ပြောလို့မရဘူး organism ကတမျိုးကြောင်းလဲလာမှုတွေကိုဒါကိုကြည့်ပြီးတော့တသက်ပြလို့လည်းမရနိုင်ဘူးအဲ့ဒီလိုမြောက်တွေကနေတဖြည်းဖြည်းလူသားဖြစ်လာမယ်ဆိုလို့ရှိရင်လည်းဒီကနေ့မြောက်တွေဟာလည်းတဖြည်းဖြည်းလူဖြစ်လာမယ်အနေထားရှိတယ်ပေါ့သူအခြေပြုလေးလာတဲ့နေရာကအာဖရိကတိုက်အာဖရိကတိုက်ကဂနေခေတ်လူတွေတောင်မှပဲခတ်ဆင်ဆင်နော်မန်ကီလိုက်တဲ့ခတ်ဆင်ဆင်အဲ့တော့အလုံးလူသားတွေအလုံးဟာမြောက်အခြေခံပြီးတော့လူတွေဖြစ်လာတဲ့မြောက်ကိုဘိုးဘွားတော်လို့တော့မဖြစ်နိုင်ဘူးနဲ့ထူပါချင်းလူသားတွေရဲ့အဖိုးဘွားဟာမြောက်တော်မဖြစ်နိုင်အဲ့တော့မြတ်စွာဘုရားကသူလေးလာတဲ့ဒီမြတ်စွာဘုရားဟောတဲ့အခင်ညာတုတ်ဆိုတာဒါဝင်တို့လက်လမ်းမမီနိုင်တော့အဝေးกว่าပါလေဒါဝင်တို့လက်လမ်းမမီဘူးဒါဝင်တို့ကဘာတွေကိုကြည့်ပြီးတော့ဒီ conclusion ကိုဆွဲတယ်လဲလို့ဆိုလို့ရှိရင် primate လို့ဆို primate လို့ခေါ်တဲ့ဒီဟိုတဲ့နေပေါ့နှစ်ပေါင်းများစွာကကြောက်ဖြစ်နေတဲ့ရုပ်ကျွင်းတွေဒါတွေကိုတူးဖော်ပြီးတော့အဲ့ဒါတွေကိုသက်သေပြုတ်ပြီးတော့ဒါလူသားမျိုးနွယ်ဟာဒီလိုဖြစ်နိုင်တယ်လို့ conclusion ဆွဲတာဒီလိုလုပ်တာသူရဲ့ထောက်ထားဒါတယ်မဲ့ရောက်တဲ့လူနဲ့ခန္ဓာကိုယ်တိဆောက်ပုံချင်းတူတယ်။ဘုံနောက်တိဆောက်ပုံချင်းတူတယ်ဆိုပြီးတော့ဒီလိုပြောတာနဲ့ဒီလူသားမျိုးနွယ်တွေဟာလူသားမျိုးနွယ်တွေရဲ့ဘိုးဘွားမိဘတွေဟာမြောက်တယ်လို့ဒီလိုပြောလို့တော့မဖြစ်နိုင်ဘူးနော်။ကဲမြတ်စွာဘုရားကဒါနဲ့ပတ်သက်ပြီးအခင်ညတုတ်ဆိုတာဘုန်းကြီးတို့ဒီကနိကေနိကေကျမ်းထဲမှာ34တုတ်ရှိတဲ့ဒီကနိကေဉာဏ်ထဲမှာအခင်ညာတုတ်ဆိုတာရှိတယ်။အခါဆိုတာကဘာဥညာဆိုတာသိတာကဘာဥအကြောင်းသိကောင်းစေ။လူတွေဘယ်လိုစလာတယ်လဲဆိုတာကိုမြတ်စွာဘုရားကဟော။မြတ်စွာဘုရားကအစကိုသာဟောနိုင်တာမဟုတ်ဘူး။ ကဘာကြီးဟာဘလို့ပြတ်သွားပြီးတော့ဘလို့ပြန်ပြီးတော့တိဆောက်လာတယ်ဆိုတာပါကိုဟောထားတာရှင်။အဲ့တော့ဒါဝင်တို့ရဲ့ရှေးနှစ်ပေါင်းများစွာရှေးချအတိုင်းတာတွေကိုမြင်တာ။ကဘာကဒီကဘာတယ်မဟုတ်ဘူး။အခုဒီကနေ့ကဘာကြီးဟာဘုရားစာပေရဆိုလို့ရှင်ကကုတ္တန္တမြတ်စွာဘုရားကောနာကဗနာမြတ်စွာဘုရားကသဗ္ဗမြတ်စွာဘုရားကောမမြတ်စွာဘုရားနောက်အရိမတိယမြတ်စွာဘုရားတွေ့ပြီလို့ရှိရင်ဒီကဘာကြီးကပျက်စီးသွားအောင်ဟောကဘာဖြစ်တဲ့တဘာဝအင်အားစုကြီးတွေကဘာတုံးဆိုရှည်တဲ့လေတဲ့မိတဲ့သုံးမျိုးရှိတယ်ရှည်ကြောင့်လဲကဘာကြီးပျက်စီးသွားနိုင်တယ်လေကြောင့်လဲကဘာကြီးပျက်စီးသွားတယ်ခုမြန်မာပြည်တိုက်သွားတဲ့ไซโคลนโนซัวอธีษานี่แหละกบาဖြစ်နိုင်တဲ့လေอ่ะကိုယ်တော့တစမကြံတိုက်ပြတ်တာမျိုးရှိရှင်เจ้าလည်းကဘာကြီးပြည့်စည်သွားမယ်လေเจ้าလည်းကဘာကြီးပြည့်စည်သွားမယ်မိเจ้าလည်းကဘာကြီးပြည့်စည်သွားမယ်တတသူရိယတုံမှာမြတ်စွာဘုရားကဘာကြီးပြည့်သွားပုံမိเจ้าပျက်စီးတဲ့ကဘာကြီးဟာဘယ်လိုမီးလောင်ပြီးတော့ပျက်စီးတယ်လို့ဆိုတာ။ဒီပေါင်းများစွာကဘာကြီးကမိုးခေါင်သွားနိုင်တယ်။လုံးဝမိုးတစ်စက်မှမရွာဘဲနဲ့ခေါင်သွားတယ်။ဒီပေါင်းများစွာကြာသွားတယ်မိုးခေါင်နဲ့။အခုလေတချို့နေရာတွေမှာတချို့အယတ်ဒေသမှာမိုးခေါင်တာတွေရှိတယ်။အဲဒီလိုမိုးခေါင်တဲ့အခါကျတဖြည်းဖြည်းသစ်ပင်တွေချောက်ပေါ့။ဒီပေါင်းများစွာကြာတဲ့အခါကျသစ်ပင်တွေအကုန်လုံးချောက်သွားနောက်နှစ်တော်ကြာတဲ့အခါကျဘာဖြစ်လာတော့ဆိုနေတစင်းဒီနေတစင်းဝင်လာတဲ့အခါကျတော့နောက်နေတစင်းကထပ်ပြီးတော့ထွက်လာအဲ့ဒီခင်မျိုးကြုံသိပ္ပံဆရာတွေကလည်းနေဆက်ကြောလာတွေထပ်ပြီးတွေ့ထားတာရှိတယ်တနည်းကြလို့ချင်းဒီဆက်ကြောလာကြီးထဲမှာနေ9ဆင်းထွက်တဲ့အချိန်ဆိုတာရှိလာပေါ့ဒီပေါင်းကအားကြာလာတဲ့အခါကျခဏိတဖန်တော့မဖြစ်သေးဘူးပေါ့နော်အဲဒုတိယနေတစဉ်ပေါ်လာတဲ့အခါကျလို့ရှင်မြင့်ငယ်ချောင်းငယ်တွေအကုန်ရေတွေခန်းချောက်သွားမှာမရှိတော့ရေစွာလုံးဝမရှိတော့ဖြစ်လာရေကြီးတွေကြံမဲ့နေတစဉ်ဝင်နေတစဉ်ထွက်နောက်ထပ်နေတစဉ်ကနေနောက်2စဉ်ကနေ3စဉ်ကနေ4စဉ်ကနေ5စဉ်ဆိုပြီးတော့နေတွေထွက်လာတဲ့အခါပင်လယ်သမုဒ္ဒရာကြီးက6ခန်းသွားရေဆိုတာလုံးဝမရှိတော့တဲ့အနေထားနေ6စဉ်ထွက်ပြီဆိုလို့ရှိရင်ကဘာကြီးကကြွတ်နဲ့အဲ့ချိန်မှာတတ္တဝါတွေမနေနိုင်တော့ဘူးအကုန်လုံးပူပြင်း6သွေးပြီးတော့မိထလောင်တော့မဲ့အနေထားမျိုးထိရောက်သွား9စဉ်ထွက်တာနဲ့တပြိုင်နက်ကဘာကြီးကမိဟုံဟုံတောက်အဲ့ဒီချိန်မှာတော့ဖြစ်နိုင်ကမှကဘာပေါ်မှာကျမ်းမှာမဟုတ်ဘူး University အကုန်လုံးစัจ java လာပေါင်းဟာစัจ java လာခရေတသိန်းဟာတပြိုင်နဲ့ပြတ်တယ်တပြိုင်နဲ့တည်တယ်လို့ပြောဒါကလူတွေအနေနဲ့သွားပြီးတော့စမ်းသပ်ဖို့ရအမတန်မှခရင်လေးရသော်ဘုရားကြတော့အတိတ်တို့အခြားွယ်မရှိမြင်နိုင်တဲ့ညာစွမ်းနဲ့ကြည့်လိုက်တဲ့အခါကဘာကြီးဟာဒီတိုင်းဖြစ်နေတယ်ဆိုတာကိုထင်းထင်းရှားရှားကိုယ်တိုင်သိပြီးတော့ဟောတာ။ညဇောဘုရားဟောတဲ့တရားတွေက tradition နဲ့ဟောတာမဟုတ်ဘူး။ခီယာစေကိုဟောတာမဟုတ်ဘူး။ကိုယ်တိုင်သိပြီးမှဟောတဲ့တရားကြီးပဲ။ညဇောဘုရားကိုယ်တိုင်ကလည်းပဲထိုးထိုးသုတ်တန်နေမှာပွင့်ပွင့်လင်းလင်းပြောတာ။တယံအဘိညာသစ္စိကတ္တဝါပဝေဒိမိ။တယံအဘိညာကိုယ်တိုင်သိပြီးသစ္စိကတ္တဝါလက်တွေ့ကြည့်ပြီးတော့မှပဝေဒိမိငါပြောတာဖြစ်တယ်ဆိုတော့ဒီမျိုးစီဟာကြည့်ပြောတာမဟုတ်ကိုကိုယ်တိုင်သိပြီးတော့ပြောတဲ့စကားပဲ။အဲ့လိုကဘာကြီးကမီးလောင်လို့ပျက်စီးတဲ့ကဘာဟာ universe ဒီစัจ java လာတစ်ခုတည်းမဟုတ်ဘူး။ဒီစัจ java လာနဲ့ရှင်ပြီးတော့ပေါ်နေတဲ့အခြားစัจ java လာစัจ java လာကောင်းဂရေတသိန်းဟာတပြိုင်နဲ့မီးလောင်လို့ပျက်စီးသွားမယ်။အင်မတန်ကြီးမားတဲ့မိဘကြီးပေါ့အဲ့ဒါ။တချို့ကဘာကြတော့လေတိုက်လို့ပျက်စီးတယ်။လေတိုက်လိုက်တာနဲ့ဘာမှမကြံအောင်လွင့်သွား လေကလည်းကဘာကိုဖြတ်နိုင်လောက်အင်အားရှိတယ်အခုမုံတိုင်းဆိုဘလောက်ဆိုးနော်တမန်ဒါဒီမုံတိုင်းကကိုယ်အောင်မတိုက်သေးဘူးကြံသေးတယ်နောက်ရေလွှမ်းလိုက်လို့ရှိရင်လည်းအဲ့ဒီရေထဲမှာအကုန်ပျော်ကျသွားပြီးတော့ကဘာကြီးကပျက်စီးပြီးပျောက်ပဲသွားနိုင်နေတယ်မြတ်စွာဘုရားကဒီတုတ်တံမှာဘာနဲ့စထားတော့လို့ဆိုတော့ဒီကဘာကြီးဟာအခုလိုနေခွန်စင်းထွက်ပြီးတော့6တွေ့ပြီးကဘာကြီးမိလောင်ကျွမ်းသွားတဲ့အချိန်မှာဆိုလို့ရှိရင်တဲ့ကဘာကြီးနဲ့ပတ်သက်တာပြာကလေးတောင်မကြံတော့ဘူးအကုန်လုံးပျောက်သွားမှာတစ်ခုမှမကြံရိုးရိုးမိကပြာကြံသေးတယ်နော်ရိုးရိုးမိကပြာကြံသေးတယ်အခုဒီကဘာမိလောင်လိုက်ပြီဆိုလို့ရှိရင်တော့ဘာမှကိုမကြံတော့အောင်အကုန်လုံးမြို့မောင်ကစားအကုန်လုံးလောင်ကျွမ်းသွားမှာဟာလာဟင်းလေးကြီးပဲကြံတော့တယ်အဲ့ဒီချိန်မှာစဉ်းစားကြမယ်တတ္တဝါတွေဟာဖယ်ရောက်နေကြတော့ကဘာပြတ်တော့မယ်ဆိုမပြတ်ခင်ကတည်းကကျူတင်ပြီးတော့ကဘာပြတ်တော့မယ်ဆိုတဲ့ကပ္ပကောလာဟလာဆိုပေါ်လာအဲ့လိုပေါ်လာတဲ့အခါကျတော့လူတွေဟာတန်ဝေကဖြစ်ပြီးတော့ကောင်းတာတွေပို့လောက်လာကြလောက်လာသေးတဲ့ကြောင့်တချို့တတ္တဝါတွေကမပြတ်တဲ့ universe စကြဝဠာတွေပြောင်းပြီးတော့ဖြစ်ကြတယ်တချို့လူတွေကလည်းအများအားဖြင့်မေတ္တာဘာဝနာအဲဗျာမဝိဟာရတရားတွေပွားပြီးတော့ဗျာမပြေရောက်ကြတယ်လို့ဆိုအဲ့တော့အင်မတန်ကြီးမားတဲ့ဒီမိဆိုတဲ့အပူဓာတ်ကြီးကနေပြီးတော့ကဘာကြီးကိုလောင်မြိုက်ပြီးတော့ပြက်လိုက်တဲ့အခါကျတော့မြူမုံလေးကြောင့်မကြံအောင်ကဘာကြီးဟာဟာလာဟင်းလင်းကြီးဖြစ်ပြီးတော့သွားတယ်အဲ့ဒါလည်းနှစ်ပေါင်းဘလောက်ကြာတယ်လို့ပြောလို့မရဘူးအလွန်ကြာတယ်အီယံလို့ခေါ်တာပေါ့သိကြညောင်းတဲ့နှစ်ပြိစေတာအဲ့ဒါကိုတန်ဝတ္တကတ်လို့ခေါ်တယ်ကဘာကြီးပြက်နေတဲ့အချိန်ပိုင်းနဲ့အဲ့ဒီလိုကဘာကြီးပြက်နေတဲ့အချိန်ပိုင်းမှာပြက်ပြီးတော့တည်ရှိနေတဲ့အချိန်ပိုင်းကိုမီးလောင်နေတဲ့အချိန်ကိုတန်ဝတ္တကတ်ပါမီးလောင်ပြီးတော့မီးငြိမ်းသွားပြီးတဲ့နောက်မှာဒီဟာလာဟင်းလင်းကြီးပဲတည်ရှိနေတာကိုတန်ဝတ္တထာယီလို့ခေါ်တယ်အဲ့ဒါလည်းနှစ်ပေါင်းများစွာကြာဒီလိုပဲမိလောင်ပြင်းကြီးဖြစ်ပြီးတော့ကဘာကြီးကအာလာဟင်းလင်းကြီးဘာတစ်ခုမှမရှိပဲနဲ့ကောင်းကင်ပြင်လဟာပြင်းကြီးဖြစ်ပြီးတော့တီးနေတယ်ကဘာကြီးစတီးဖို့ကြတော့ဘာဖြစ်လာပြန်တော့ဆိုရသည်ဥဒုတွေရဲ့ပြောင်းလဲမှုကြောင့်မိုးကြီးအကြီးကျယ်ရွာလာအဲ့ချာကဘာကြီးစတီးတော့မယ်ဆိုရင်မိုးကြီးအကြီးကျယ်ရွာလာမိုးရွာနေတာလည်းပဲတရက်ရွာတာမဟုတ်ဘူးနှစ်ပေါင်းများစွာရွာနေတယ်မိုးပေါက်ကြီးတွေကလည်းအကြီးကြီးတွေခုနကလေဟာပြင်းကြီးတဲ့မှာမိုးတွေရွာချလိုက်တဲ့အခါလေရဲ့စွမ်းအားနဲ့ဒီရေပြင်းကြီးဖြစ်သွားတာကဘာကြီးတစ်ခုလုံးစัจ java လာတွေတည်မဲ့နေရာတွေမှာအကုန်လုံးရေပြင်းကြီးပဲရှိတယ်ဘာမှမရှိဘူးမိုးတွေတအားရွာနှစ်ပေါင်းများစွာမိုးတွေကြီးပဲဆက်တိုက်ရွာနေတယ်ရွာနေပြီးတော့နောက်ခုနကပူလာတွေအကုန်လုံးငြိမ့်သွားပြီးတော့ရေပြင်းကြီးဖြစ်သွားလို့ရေပြင်းကြီးဖြစ်သွားတာနှစ်ပေါင်းအတော်ကြာအလင်းရောင်ဆိုတာတခုမှမရှိဘူးပိတ်ပိတ်ပုံမှောင်းနေတယ်ပိတ်ပိတ်ပုံမှောင်းနေတဲ့အချိန်နေမျိုးကဘာကြီးတစ်ခုလုံးဟာရေပြင်းကြီးဖြစ်နေတယ်အလင်းရောင်လုံးဝမရှိဘဲနဲ့မှောင်အတိဖြစ်နေတယ်အဲ့ဒါလို့ကဘာပြုတ်မိုးကြီးရွာထားလို့ရေပြင်းကြီးဖြစ်နေတဲ့အချိန်လူသားတွေရဲ့ဘဝဟာစလာတယ်။အဲ့ချိန်မှာပဲအယိုးရှာလို့ရနော်။လူသားဆိုတာကဘာမြေပြင်မှာမရှိသေးဘူးအဲ့ချိန်။အဲ့တော့လူသားတွေကဘယ်ပုံဒီကဘာကိုရောက်လာသလဲဆိုလို့ရှိရင်ခုနဗြဟ္မပြည်မှာရောက်နေတဲ့ဗြဟ္မာတွေတဲ့ကတတန်းစေလို့သိသွားတဲ့အခါကျတော့သူကံအားလျော်စွာအဲ့ဒီမှောင်အတိကျနေတဲ့ရေပြင်ရဲ့ကောင်းငင်ပေါ်မှာလူသားအဖြစ်နဲ့ရောက်လာကြ။ရေကြီးမရှိသေးဘူးအဲ့တော့ဟုတ်။ဒါဖြင့်ရေပြင်ကြီးပေါ်မှာသူတို့ဘယ်လိုနေကြတော့ဆိုတော့သူတို့ကကောင်းငင်မှာနေနိုင်တယ်။အဲ့တော့လူသားတွေရဲ့ပထမဆုံးကတော့ဗြမာကနေပြီးတော့စုတည်ပြီးတော့လူကြီးလူသားအဖြစ်ရောက်လာတာအမေရှိလားဆိုတော့မရှိဘူးအဖေရှိလားမရှိသေးဘူးအဲ့ချက်ပထမဆုံးလူသားတွေမှာအမေဖေးမရှိဘူး။ဒါပြန်ခုခေတ်လူတွေနားလည်ဖို့ရခက်။အမေဖေးမရှိဘဲနဲ့ဘယ်လိုလုပ်မွေးလဲ ဘုန်းကြီးတို့စာပေမှာအမေဘီရှိတယ်မရှိတာမွေးနီးက၄မျိုးရှိတယ်လူသားတွေမွေးပွားတာ၄မျိုးရှိတယ်နံပါတ်1ကတ ত্ত্ব ဝါတွေမွေးဖွားမှုပေါ့နော်တ ত্ত্ব ဝါတွေလောကမှာတ ত্ত্ব ဝါတွေမွေးဖွားလာတာအနီးလေးမျိုးနဲ့နီးလေးမျိုးတွေကတစ်မျိုးမျိုးနဲ့မွေးတယ်နံပါတ်1ကဘာလို့ဆိုလို့ရှိရင်အန္တစဥထဲမှာတရေတည်ပြီးတော့မွေးတာဒီကနေ့ခေတ်ပြောမယ်ဆိုရင်ကြက်တွေတို့ငှက်တွေတို့ပေါ့အန္တစဥထဲမှာတရေတည်ပြီးတော့မွေးတာဒါတစ်ခုနောက်အင်ဘရီယိုလို့ခေါ်တဲ့သားအိမ်ထဲမှာတရေတည်ပြီးတော့မွေးတာလူတွေတို့အချို့တရိတ်ဆန်တွေခွေးတွေနွားတွေပေါ့နော်အမိဝမ်းထဲမှာတရေတည်ပြီးတော့မွေးတာအဲ့ဒါကတစ်ခုဥရဲတရေတည်မွေးတာကိုအန္တစလို့ခေါ်တယ်ဥကမွေးတာဒီအမေရဲ့ဝန်းထဲမှာမိခင်ရဲ့ဝန်းထဲမှာတရေတည်ပြီးမွေးတာကြတော့ဆလာဘူးဇလို့ခေါ်တယ်ဆလာဘူးဇလို့ခေါ်တယ်ဆလာဘူးဆိုတာမာသားဆိုဝန်းပြီးပါရဲ့ဒီတဲ့အိမ်ကိုပြောတယ်နော်အဲ့ဒါကတစ်မျိုးနောက်တစ်ခုကသံသေးဒစလို့ခေါ်တယ်သံသေးဒဆိုတာ moisture အဆိုဓာတ်ရှိတဲ့နေရာဘယ်နေရာမှာပဲဖြစ်ဖြစ်အဲ့ဒီအဆိုဓာတ်ရှိတဲ့နေရာလေးကိုဆွဲမိပြီးတော့မွေးဖွားတာသံသေးဒစလို့ခေါ်အဲ့မှာဒရေတည်ပြီးတော့မွေးဖွားတာနောက်တစ်ခုကတော့ဩပပါတိကာတဲ့ဝါးကနေကိုထင်းရှားဖြစ်လာမွေးနီးက၄မျိုးရှိတယ်ကဘာဥကလူတွေကဩပပတိကလို့ဆိုရဲခုထင်ရှားဖြစ်ပြီးတော့မွေးတဲ့မွေးနေကနတ်ပြည်ရောက်တဲ့သူခုထင်ရှားဖြစ်တဲ့နတ်ပြည်မှာအမေအဖေမရှိဘူးဒါဖြင့်တရားမင်းသားတို့ဆိုကြတာတွေရှိတယ်တရားမင်းမှာသားရှိလားလို့ဆိုဘုလိုသားမျိုးမဟုတ်ဘူးခုခေတ်လို့ပြောရင်မွေးစားသားလို့ပြောခြင်းပြောမှာပေါ့နော်သူကနတ်ပြည်မွေးတဲ့အထဲမှာတရားမင်းရဲ့ရင်ခွင်မှာသွားဖြစ်လို့ရှိရင်ရင်ခွင်မှာသူ့အတူသွားပေါ်တာအဲ့ပေါ်လို့ရှိရင်တရားမင်းကသားလို့အသိမှတ်ပြုတ်တယ်သမီးလို့အသိမှတ်ပြုတ်တယ်ရင်ခွင်ထဲမှာဖြစ်တာအဲ့ဒီမှာမဟုတ်ဘဲနဲ့သူ့ရဲ့အိယာနာမှာဖြစ်တာတို့ပါတော့ခြားတော့ဒါတရားမင်းရဲ့ wife တို့ပါတော့ပေါ့မျိုးသမီးဆိုရင်နောက် service တို့ပေါ့တရားမင်းရဲ့ဥယင်ထဲမှာဖြစ်ရင်ဒါအချမ်းရံအဲ့လိုနတ်တွေကလည်းဒီလိုလူတွေမွေးတာလို့မွေးတာမဟုတ်ဘူး။ဘွားကလည်းသူ့ခန္ဓာကိုယ်ထင်ရှားပြီးတော့ဖြစ်သွားတာ။တဆေတွေဘာတွေလဲပဲမွေးမလဲ။ပြိတ္တာခေါ်တာပေါ့။တဆေတွေလည်းလူသေးပြီတဆေဖြစ်ရင်မွေးမမွေးဒီလိုအမေဖေကမွေးတာမဟုတ်ဘူး။ဘွားကလည်းပေါ်လာတဲ့ဟာမျိုး။ဒီကသေဟိုဘွားမှာပေါ်လိုက်တာတခါတည်း။အဲ့လိုမျိုးရှိတယ်။နောက်ပြီးတော့ငရဲကျသွားတဲ့လူလဲဘယ်မှာငရဲမှာအမေဖေးရှိမလို့ငရဲမှာဘယ်သူမှအိမ်တော်မပြုတ်ဘူးဒါလောက်ဒုက္ခရောက်နေတဲ့နေရာကြီးမှာအိမ်တော်ပြုတ်တယ်ဆိုမှရှိအဲငရဲရောက်တဲ့လူတွေကလည်းဒီကသေဘွားဘွားနဲ့ပေါ်သွားတာအဲ့ဒါဩပပတိကပရိသေတွေလို့ခေါ်ဥပပပရိသေတွေလို့ခေါ်အဲ့ဒါလူပရိသေတွေနေတာတွေရှိဗြမာတွေလည်းပဲထို့တူပဲဒီကသေပြီးဘွားနဲ့သူကံတဲ့ဟိုမှာသူကဖူးဖက်တော့ဖြစ်မဲ့အရွယ်အစားတိုင်းဟိုမှာသွားဖြစ်တယ်ဥပမာမဲ့နတ်သမီးနတ်သားဆိုရင်နတ်သမီးဆိုရင်16နှစ်အရွယ်သွားဖြစ်တယ်တခါတဖြည်းဖြည်းချင်းကြီးလာတာမဟုတ်ဘူးတခါတည်းသစိမ့်ဆိုင် the whole life သစိမ့်ဆိုင်တရွယ်တည်းဖြစ်တယ်ဖြစ်မဲ့အရွယ်တိုင်းတခါတည်းဖြစ်လိုက်နတ်သားဆိုလို့ရှိရင်အသက်အစိတ်အရွယ်သွားဖြစ်တယ်ဘာဖြစ်လို့နတ်သားတွေကြတော့သက်စိတ်ဆိုနည်းနည်းကြီးတယ်နတ်သမီးတွေကြ16နှစ်ဆိုဘာလို့ငယ်နေလဲစားရဲဆိုထားတာတော့အမျိုးသမီးတွေက16နှစ်အရွယ်ကအလှဆုံးနဲ့အလှဆုံးအရွယ်ဖြစ်တယ်လို့ဆိုတော့ယောက်ျားတွေကလည်းပဲအသက်အစိတ်မှယောက်ျားတွေကလှတယ်အဲ့ဒါကြောင့်မို့အသက်အစိတ်အရွယ်ဖြစ်တယ်လို့ပြောတယ်နော်လှဆုံးအရွယ်သွားဖြစ်တာအဲ့ဒါဥပပပဋိသေရီနဲ့အဲ့ဒါလို့ဖြစ်တယ်ကတော့ကဘာဦးကလူသားတွေဟာလည်းပဲအမေမရှိအဖေမရှိပဲဗြမပြေကသုတည်တာဒါဘဝဆိုတာဘယ်ဘဝပဲဖြစ်ဖြစ်ထာဝရနေရတဲ့ဘဝလို့မရှိဘူးအချိန်ကြာလို့ရှိရင်တည်ရတာပဲ အဲ့တော့မြမာတွေကသူတက်တန်းရှိတဲ့အခါသေသွားတယ်။သေတဲ့အခါကျတော့သူတို့ကံအားလျော်စွာလူပြည့်ဖြစ်မဲ့နေရာကောင်းကင်ပြင်မှာလာပြီးတော့လူသားအနေနဲ့ပရိသေတွေလာတည်တာ။လူသားအနေနဲ့လာပြီးတော့ဖြစ်တယ်။အဲ့ဒီချိန်တော့ကတော့လူရလို့မခေါ်သေးဘူးတတဝါလို့ပဲခေါ်သေးတာ။တတဝါလာဖြစ်တယ်ပေါ့။ခုခေတ်ပြောမယ်ဆိုရင်ဒါလူသားရဲ့အစားဟာအဲ့ဒီတတဝါပဲ။ဟိုမြောက်ကစတာမဟုတ်ဘူးနော်။အဲ့ဒီကစလိုက်တယ်သူတို့မှာဘာထူးခြားရှိတော့ဆိုခုခေတ်လူတွေနဲ့ဘာကွာတော့လို့ဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကသူတို့ရဲ့ကုသိုလ်စိတ်ကနေဖန်တီးပေးထားတဲ့ခန္ဓာကိုယ်တဲ့အမေကမွေးပေးထားလို့ဟုတ်လားချမင်းနေမုန်းနေစားပြီးကြီးရတဲ့ခန္ဓာကိုယ်မဟုတ်ဘူးတဲ့စိတ်နဲ့ဖန်နေထားတဲ့ခန္ဓာကိုယ်မနှောမရပြီးတော့တယံပပါသူတို့ခန္ဓာကိုယ်ကအလင်းရောင်နေထွက်ကိုယ်ပိုင်အလင်းရောင်နေရှိကြတယ်။ဘာလို့လို့ဆိုသိတ်တန့်ပြတ်နေတာအောင်ခန္ဓာကိုယ်ကအလင်းရောင်ထွက်တယ်။အဲသူခိတောင်မှအလင်းရောင်ထွက်တဲ့ပိုးစုံညူတို့ဘာလို့ရှိတာပဲလေ။အဲတော့လူကနေအလင်းရောင်ထွက်တာဖြစ်နိုင်မှာမလားဆိုပိုးပေါင်တွေကတောင်ဖြစ်သေးတာပဲလေ။သူခန္ဓာကိုယ်ကတော့အလင်းဓာတ်တွေပါလာတယ်။တယံပပါ။သူတို့ဘာစားကြတော့လို့မေးလို့ရှိရင် enjoyment သူတို့ကจิตนั่นနေတယ်ปิติตาเนี่ยอสาရှိတယ်ဘာမှမစားဘူးသူတို့ปิติတွေသူတို့อสาဟုတ်တယ်တချို့ပုဂ္ဂိုလ်အခုခေတ်ကလေးတွေတောင်မှကစားလို့ပြောနေပြီဆိုရင်ထမင်းမိတ်ဟင်းမိတ်အမေဖေတွေကခေါ်ကြွေးရတာပြောနေပြီဆိုရင်ထမင်းမိတ်အဲဇလန်းကောင်းကောင်းကြည့်နေရင်လည်းထမင်းမိတ်မှာပဲတာထွင်းစားချိန်နေမိတ်နေမှာဟောဆိုအာယုန်တစ်ခုကိုစိတ်ဝင်စားနေလို့ရှင်မိတ်တာပဲတာမစားဘူးခမင်းအဲ့တော့အဲ့ဒီကဘာဦးကလူသားတွေကပိဋိဘက်ခါသူတို့စိတ်ထဲမှာစဉ်းစားပြီးတော့အမြဲတမ်းပြောနေတဲ့ဟာဒီပင်လင်းသူတို့အတွက်အစာပဲတဲ့တခြားအစာမရှိဘူးလို့ပြောပြောနေတဲ့သူတို့ကအန္တလိခဆရာကောင်းငင်မှာနေကောင်းငင်မှာသွားကောင်းငင်မှာအိတ်လေးပေါ်မှာဒီတိုင်းလွင့်ပြန်နေတာသူတို့ကဘာလို့လို့ဆိုအဲ့ဒီတုန်းကလေတုရဲ့အနေထားကလူတွေဟာ fluctuation ဖြစ်ချင်းဖြစ်နေမှာပေါ့အဲ့ချင်းခုချိန်လေကအောက်ဆွဲတာလေအဲ့ဒီတုန်းကလေကအောက်မဆွဲဘူးလက်ကဘာတက်တဲ့အခါကျတော့မြေဦးလားအောက်မဆွဲဘူးမဟုတ်လားအောက်မဆွဲလို့လေဟာအပေါ်မှာလူက fluctuating ဖြစ်နေအဲ့ဒါလို့ပဲသူတို့ခန္ဓာကိုယ်နဲ့သူတို့ပတ်ဝန်းကျင် circumstances လေရဲ့အနေထားတွေကအောက်ကိုဆွဲတာမရှိဘူးမဆွဲတာမရှိတော့သူတို့ကကောင်းငင်မှာပဲ fluctuating ဖြစ်အော်ကောင်းငင်မှာပဲသွားလာနေထိုင်ကြတယ်အဲ့ဒါဘယ်တော့ကြာတော့ဆိုနှစ်ပေါင်းကြာရှိပဲအဲ့လိုနေကြနှစ်ပေါင်းကြာတဲ့အခါကျတော့သဘာဝရဲ့ပြောင်းလဲမှုဆိုတာရှိလားခုနရေပြင်ကြီးကတဖြည်းဖြည်းနဲ့ခုနမီးလောင်ထားတာဟုတ်သောမီးလောင်ထားတော့ပူပူပြီးတော့နောက်မိုးရေရွာလိုက်တဲ့အခါကျတဖြည်းဖြည်းအေးလာအေးသွားအလောအေးနေတဲ့အချိန်ကနောက်ပိုင်းကျတော့ဘာဖြစ်လာတော့ဆိုတဖြည်းဖြည်းကဘာမြေကြီးကနွေးလာရမယ်ပြန်ပြီကဘာမြေကြီးမဖြစ်သေးဘူးကဘာကြီးကနွေးလာပြန်ပြီဟောအပူတွေကနေပြီးတော့ဖြစ်လာတာရေပြင်းကြီးဖြစ်လာတာရေပြင်းကြီးပေါ်မှာဘာဖြစ်လာတော့ဆိုနှစ်ပေါင်းများစွာကြာတဲ့အခါကျတော့နွားနို့ကိုချူပြီးတော့အေးခံတဲ့အခါမှာပေါ်မှာမလိုင်လေးတွေတက်လာအပေါ်ကနေမလိုင်လေးတွေဖုံးလာအောက်ကနွားနို့ရေခံအဲ့ဒါမျိုးလိုပဲတဲ့ရာသီဥတုပြောင်းလဲမှုကြောင့်ရေပြင်းကြီးပေါ်မှာခဏအစီလေးတွေတက်လာအစီအနှစ်လေးတွေတက်လာအဲ့ဒီအစီအနှစ်လေးကိုရတပထဝီလို့ခေါ်တယ်မြေစီလို့ဘာသာပြန်ညရတပထဝီအဲ့ရေပြင်းပေါ်မှာခဏကမလိုင်ဘတ်တွေတက်လာတယ်လို့ပဲအယောင်ချင်းကထောဘတ်နဲ့တူတယ်စီဦးနဲ့တူတယ်အရတာကပြားအရတာနဲ့တူတယ်ပြားရေလို့ချိုးတယ်ထောဘတ်လို့ဝါဝါကလေးအဲ့လိုကဘာမာဒီရေပြင်းကြီးပေါ်မှာအဲ့ဒါမျိုးလေးတွေပေါ်လာတဲ့အခါကျတော့ကောင်းဝင်ရံမှာကြက်စားပြီးတော့ပျော်ရွှင်နေကြတဲ့လူသားတွေတဲကလူသားတူဦးဟာအဲ့ဒီမြေစီလေးကိုမြင်ရတဲ့အခါသူ့စိတ်ထဲမှာအကြံတစ်ခုရတယ်ဒါလေးအရသာဘယ်လိုနေပါ့မလဲသူတို့မှာအတွေ့အကြုံမရှိဘူးအာဟာရနဲ့ပတ်သက်ပြီးအတွေ့အကြုံမရှိဘူးဘာမှစားတာမှမဟုတ်တာသူကတော့နည်းနည်းစူးစမ်းနေတဲ့လူပေါ့ခုခေတ်လိုဆိုရင် research လုပ်နေတဲ့လူပေါ့ အဲ့ဒီရေပြည်ရေပြည်မော်ကတက်နေတဲ့မြေစီလေးကိုသူကလက်ချောင်းလေးနဲ့တို့ပြီးတော့ရက်ကြည့်တာစမ်းကြည့်တာဘယ်လိုရတာရှိမလို့ဆိုသူစမ်းကြည့်လိုက်အဲ့ဒါလို့လဲစမ်းကြည့်လိုက်ရောရတာကလည်းအမတန်ချိုးတယ်စိတ်နဲ့ဆိုသိကြိုက်သွားတယ်ကဲကြိုက်သွားတယ်ဆိုတာစားခြင်းနဲ့တဏှာဆိုတဲ့ attachment တစ်ခုပေါ်လာပြီလူသားတွေမှာဒါလေးကအကုသိုလ်စိတ်ကလေးပဲ attachment ပေါ်လာဒီပြည်လူတွေကလည်းမင်းဘာလုပ်တာတော့ဆိုသူကလည်းမင်းစမ်းကြည့်ကွာအရသာသိရှိတာပဲတယောက်ကနေတို့ရက်ကြည့်ဟိုတယောက်ကလည်းတို့ရက်ကြည့်တယောက်လုပ်တာလိုက်လုပ်တယ်လေအကုန်လုံးအဲ့တော့အားလုံးလူတွေကဘာလုပ်တော့ဆိုလက်ချောင်းလေးနဲ့တို့တို့ပြီးတော့ဒီထူးဆန်းတဲ့ရေပြင်ပေါ်မှာပေါ်လာတဲ့ရတပထဝီတွေကိုသူတို့ကတို့ချီရင်ကနေပြီးတော့ခရီးပင်ဆိုတဲ့တဏှာဟာပေါ်လာ attachment ဆိုတဲ့တဏှာပေါ်လာအဲ့ဒီတဏှာပေါ်လာတော့ဘာဖြစ်တုံးဆိုရင်တစ်ချောင်းလေးနဲ့တို့ပြီးတော့ယက်ထာအားမရတော့ဘူးသူစားတဏှာစားတဖြည်းဖြည်းကြီးလာတာအားမရတော့ဘာလုပ်တုံးဆိုရင်လက်နဲ့ယူပြီးတော့စားကြအားရပါရစားကြနော်အဲ့လိုလက်နဲ့ယူပြီးစားရကနေဟိုလူကစားဒီလူကစားတယောက်စားတာကောင်းတယ်ဆိုဟိုလူကလက်လိုက်စားအကုန်လုံးလူသားမျိုးနွယ်တွေကကောင်းကင်ဘဝဆင်းပြီးတော့အကုန်စားကြစားကြတဲ့အခါကျတော့ဒီတဏှာရဲ့ effect ပေါ့ side effect လို့ပြောခြင်းပြောပေါ့သူတို့ဒီအစာပေါ်မှာလောဘတက်လာတဲ့ဒီအကုသိုလ်ကြောင့်ဘုလို့ဘာဖြစ်သွားတော့ဆိုတောက်တောက်ပြောင်ပြောင်ဖြစ်နေတဲ့သူတို့ခန္ဓာကိုယ်ကအယောင်အဝါတွေပျောက်ပေါ့ဖြည်းဖြည်းမှိန်သွားမှိန်မှိန်လာပြီးတော့နောက်ဆုံးကအယောင်တွေပျောက်ကုန်ကြလို့ခန္ဓာကိုယ်ကလည်းနည်းနည်းအသားရည်တွေနည်းနည်းကျန်းလာကျန်းလာပြီးတော့ဘာတွေဖြစ်တယ်ဆိုတချို့ကလှတချို့ကမလှပုံပန်းတဏ္ဍာနေနည်းနည်းပြက်လှတာမလှတာပေါ်လာလှတာမလှတာပေါ်လာတော့လူတွေစိတ်ထဲမှာဘာတော့ဆိုလှတဲ့လူကမာနကြီးတယ်မလှတဲ့လူကိုအထင်သေးမလှတဲ့လူကလည်းလှတဲ့လူကိုမနာလို့ဖြစ်ဟောအကုသိုလ်စိတ်တွေမကောင်းတဲ့စိတ်တွေတဖြည်းဖြည်းဝင်လာဒီအချိန်မှာခန္ဓာကိုယ်ကအယောင်အဝါကြီးနဲ့ပျောက်သွားတယ်ဒါနဲ့မကဘူးသူတို့ရဲ့အကုသိုလ်ရဲ့စွမ်းအားသဘာဝရဲ့ changes ဖြစ်တာအဲ့ဘာ changes ဆိုရင်သဘာဝရဲ့ဖြစ်စဉ်ကြီးအတိုင်းပဲခဏကရေပြင်ပေါ်မှာပေါ်နေတဲ့ရတပထဝီဆိုတာကွယ်သွားပြန်ပျောက်သွားတဖြည်းဖြည်းပျောက်သွားဆိုင်းဆိုင်းကုန်တော့နောက်ထပ်မရှိတော့နောက်ထပ်မလာတော့မလာတော့ဆိုရေပြင်ပေါ်မှာမှုခွင့်ကြီးတွေလို့ဟာတစ်ခါပေါ်လာပြန်အဲ့ဒီမလိုင်းလိုဟာတွေပျောက်သွားတော့မှုခွင့်ကြီးတွေလိုဟာပေါ်လာအဲ့ဒါပေါ်လာတော့အဲ့မှုခွင့်ကြီးတွေကိုဆက်စားနေသူတို့အစားတာမရနိုင်တော့တခုစားရမှခါတိုင်းလိုစိတ်ထဲကကျဉ်းနှံ့ယုံနေမရဘူးအဲ့တော့မှုခွင့်ကြီးတွေလိုဟာအဲ့ဒါကိုဘူမိပပတကမြေလွှာလို့ခေါ်တယ်အဲ့ဒီမြေလွှာချက်တွေကိုအာရပါရစားတဲ့အခါကျဘာဖြစ်လာတော့ဆိုရင်လူတွေမှာတဲ့ပိုးပို့ပြီးတော့တယောက်နဲ့တယောက်ရုပ်ပုံလွှာခြင်းကကွဲလာတယ်တဲ့လှတဲ့လူနဲ့မလှတဲ့လူပိုးပို့ချာနာလာတယ်ခန္ဓာကိုယ်ကျန်းမာမှုတွေကလည်းပိုးပို့ထင်ရှားလာတယ်ရုပ်တရားကျန်းမာတဲ့ရုပ်တွေတဖြည်းဖြည်းဖြစ်လာကျန်းဆိုတာအခုခေတ်လောက်မကျန်းသေးဘူးပေါ့နော်အခုကတော့အကျန်းဆုံးအဆင့်ရောက်နေပါပြီဟိုတုန်းကကျန်းတဲ့စားတလောက်မဟုတ်သေးဘူးနော်ခန္ဓာကိုယ်ကနည်းနည်းလေးကျန်းမာတဲ့အနေအထားမျိုးလေးရောက်လာတယ်ကျောက်လာတော့ခုနလိုလှတဲ့လူကမလှတဲ့လူမာနရီတက်မလှတဲ့လူကလှတဲ့လူမနာလို့ဆိုဟောဒီဒီအကုသိုလ်စိတ်တွေမကောင်းတဲ့စိတ်ဓာတ်တွေဝင်လာဝင်လာတဲ့အခါကျတော့နှစ်ပေါင်းများစွာကြာပြီးဒီမှုခွင့်နေရာလည်းပျောက်ကုန်ကြပြန်အဲ့ဒီမှာသူတို့ခန္ဓာကိုယ်ကကိုယ်ရောကိုယ်ဝါးတွေပျောက်သွားတဲ့အခါကျတော့ကြောက်စိတ်တွေဝင်လာကဘာကြီးပြန်တည်တော့အချိန်ခါအားလျော်စွာသူ့ရဲ့သဘာဝနဲ့ကောင်းငင်ကနေထွက်လာအလင်းအောင်ပြန်ရလာတယ်နေဝင်သွားတဲ့အခါကျတော့နတ်ပြန်ထွက်လာတယ်နေရီလာရီပြန်ပေါ်လာတယ်နက်ခတ်တွေဒါတွေကသူ့သဘာဝတန်ပြန်ဖြစ်တာတွေပေါ့သဘာဝတန်ပြန်ဖြစ်တာအရင်တော့ကွယ်ပနေတာမရှိဘူးကဘာကြီးကတဖြည်းဖြည်းပြန်ပြီးတော့ဒီလူတွေရဲ့ကံကြမ္မာတတ္တဝါတွေရဲ့ကံကြမ္မာသဘာဝရဲ့ စွမ်းဆောင်ချက်တွေနဲ့ပြန်ပြီးတော့ဘယ်သူမှခံနေတာမဟုတ်ဘူးသဘာဝရဲ့စွမ်းဆောင်ချက်တွေနဲ့ထပ်သဘောတွေစုပြီးတော့အလင်းတက်ရှိတဲ့ဟာနေပေါ့နောက်လပေါ့ဒီလိုဖြစ်လာပြီးနက္ခတ္တရာတွေရောတဖြည်းဖြည်းပေါ်လာသူတို့ခန္ဓာကိုယ်ကအလင်းရောင်တွေပျောက်သွားတဲ့အခါကျတော့အဲ့ဒီကတွေနေတွေပေါ်လာပြီးခပါးကြီးပြန်ပြီးတော့ပေါ်လာတယ်ပေါ့အဲ့ဒီအချိန်မှာလူတွေဟာမို့ပွင့်လို့ဘူမိပတ္တကစားတယ်စားရင်ကနေနှစ်ပေါင်းများစွာကြာတဲ့အခါအဲ့ဒါလည်း꽌သွားပြန်ရောဒီနေရာမှာစဉ်းစားကြည့်လူတွေဟာမကောင်းတဲ့စိတ်ကြောင့်မလို့အခွင့်အရေးတွေဟာဆုံးရှုံးသွားတယ်ဆိုတဲ့အတိပ္ပယ်ကိုဟောညှပ်ဆောင်ရတယ်အကုသိုလ်စိတ်တွေလူတွေရဲ့တဏ္ဍာမှာအဲ့ချိန်ကစဖြစ်လာဒါလောက်အကုသိုလ်လေးနဲ့ဒါလောက်ခံရလားလို့ဆိုတော့ဥပမာလေးတစ်ခုရှိပါဒီမုံလေးတစ်ခုကိုလက်ခွားထဲမှာထည့်ပုတ်မယ်ဆိုရင်ဘာဖြစ်ဘူးမလားမနာဘူးဒီမုံသေးသေးလေးလက်ခွားထဲထည့်ရင်ဘာဖြစ်ဘူးလက်တစ်ချောင်းနဲ့ချောင်းပုတ်ကြည့်ဘာဖြစ်ဘူးမနာဘူးသို့တော့အဲ့ဒီအတိုင်းအတာလေးကိုမျက်လုံးနဲ့ထည့်ကြည့်အဲသူတို့ကမျက်လုံးလိုနူးညံ့နေတဲ့အချိန်မှာဆိုရင်ဒီလောက်လေးနဲ့လည်းခံရမယ်ဒီလိုဆိုလို့နော်ကိုယ်ချိန်မှာဘာမှမဖြစ်ဘူးတလောက်ကလေးနဲ့ကိုယ်ချိန်မှာဖြစ်တယ်မတူဘူးပေါ့စေတီးရသမှာစေတီးရမင်းလိန်လို့မြေမျိုးတယ်ဆိုရင်ခုခေတ်ဆိုရင်မြေတော်ဆမှာမဟုတ်ဘူးအဲ့တုန်းကဘာလို့မျိုးခုဘာလို့မမျိုးတာတော့အဲ့တုန်းကတိတ်ပြီးတော့ခဏအဲ့တုန်းကတိတ်ပြီးတော့ဟိုနုညံ့တိမ်မွေးပြီးတော့တိတ်စင်ကြဲနေတဲ့ခေတ်မျက်လုံးထဲမှာမြုံမုံလေးထည့်လိုက်လို့ရှင်မျက်လုံးမခံနိုင်သလိုပဲမလိမ်တဲ့ခင်မှာတော့လိမ်လိုက်လို့ရှင်သိတ်ထိခိုက်တယ်ပေါ့သိတ်ထိခိုက်အခုလိုလိမ်နေတဲ့ခေတ်ကျတော့မထိခိုက်တော့ပါဘူးသိတ်ဒီလောက်နဲ့တော့မမျိုးဘူးဟာအဲ့ဒီသဘောလေးတွေရှိတယ်အဲ့တော့ဒီလူတွေဟာသူတို့ရဲ့အကုသိုလ်လူသားတွေရဲ့အကုသိုလ်နဲ့တဖြည်းဖြည်းအခွင့်အရေးတွေဆုံးလာလိုက်တာနောက်ပဒါလတ္တာဆိုတဲ့မြည်နယ်ပေါ်လာကဘာမြေပြင်ပေါ်မှာဒီတိုင်းသူကလည်းတဘာဝအရာပေါ်ပေါ်လာတာပဲပေါ်လာတော့အဲ့ဒီမြေနွယ်တွေကိုစားပြီးတော့နှစ်ပေါင်းများစွာနေကြတဲ့လူတွေအဲ့ဒီချိန်မှာလူသားတွေဟာသူတို့ရဲ့အတိတ်ကိုတွေးပြီးတော့ကြီးကြွားကြတာတွေဖြစ်ခဲ့တယ်ပထမဆုံးကအစာမစားပဲသူတို့နေလို့ရတယ်နောက်တစ်ယောက်ကအစာစားစားလိုက်တာနဲ့ကြည့်အကောင်းတဲ့စိတ်တွေဝင်လာတယ်စားကျင်တဲ့စိတ်တွေရောက်လာတယ်ခန္ဓာကိုယ်ကအလင်းရောင်တွေပျောက်လာတယ်ခန္ဓာကိုယ်လင်းရောင်ပျောက်ပြီးလှသူမလှသူပေါ်လာတယ်လှမလှပေါ်မှာမာနတွေတက်ကြလို့တခါကောင်းတာတွေတဖြည်းဖြည်းတစ်ခုပြီးတစ်ခုပျောက်သွားတယ်ဆိုပြီးတော့လူတွေဟာသူတို့ရဲ့ဆုပ်ယုပ်ပြပြမှုကိုကြည့်ပြီးတော့ညှိတွားကြတယ်ဖြစ်မှဖြစ်ရလေတို့တွေအရင်ခွင့်ရေးတွေမရှိတော့ဘူးခွင့်ရေးတွေတဖြည်းဖြည်းဆုံးဆုံးလာနောက်အဲ့ဒီမြေနွယ်စားပြီးတော့လူတွေအသက်ရှင်နေတာနှစ်ပေါင်းများစွာကြာလာကြာလာတဲ့အခါကျတော့မဖြစ်လာတော့လို့ဆိုမပေါ်လာတော့ဆိုခမင်းနဲ့ဟိုမီးနဲ့ချက်စရာမလိုတဲ့တလေးစဘာပင်မျိုးပေါ်လာစဘာအဲ့ဒီခက်ကစားပေါ့အဲ့ဒီစဘာကပြင်းမက်ကစပဲခုံမပါဘူးဖွဲမပါဘူးအထက်တက်ကဆန်သီးကိုတီးတာအပင်ကခူးစာယုံပဲချက်စရာမလိုဘူးမနေ့စာဆိုလဲအပင်ကခူးပြီးတော့စားလိုက်ညနေဆိုရင်လည်းသွားကြည့်လိုက်ပြန်ပြည့်တယ်အဲ့ဒီအတိခူးစာလိုက်ခမင်းချက်စရာမလိုဘူးအဲ့ဒီခေတ်ကအဲ့ဒါကိုအကတ္ထပါကသာလိတဲ့ချက်စရာမလိုဘဲနဲ့ကြက်နေတဲ့ခမင်းတလေးခမင်းလို့ပြောတယ်အင်းဒီပါတွေတော့ပါဖို့မရဘူးဒါဒီသမင်းဒီဆန်စိတ်လေးပဲစားကြတယ်အဲ့ဒီတော့ဒါလူသားမျိုးနွယ်တွေကဘာရဲ့အစမှာအဲ့ဒါလို့အဲ့ဒီဆန်စိတ်လေးတွေကိုစားတဲ့အခါကျတော့လူတွေကဘာဖြစ်လာတော့ဆိုအစာကတဖြည်းဖြည်းကျန်းလာတယ်လေပထမဆုံးကရတပထဝီဆိုအလွန်နုညံ့တဲ့ထောပတ်စီဥလိုနေတဲ့ဟာစားအဲ့ဒီကနေနောက်မှုပွင့်လိုဟာမျိုးစားနောက်နွယ်ပင်လိုဟာစားဆိုတပြည့်ပြည့်ကျန်းလာအခုကျတော့ဆန်စားလာတယ်ဆိုပိုးကျန်းလာကျန်းလာတဲ့အခါကျတော့ဖိုင်ဘာတွေများလာတာခန္ဓာကိုယ်ထဲမှာဖိုင်ဘာတွေများလာတဲ့အခါကျတော့ထွက်ပေါက်လိုလာပြီပေါ့ ထပ်ပေါက်လိုလာလို့လူတွေကအဲ့ဒီကြတော့ဘုံတရံတွေကပြောင်းသွားတယ်တဖြည်းဖြည်းအဲ့မှာအမျိုးသားဖြစ်မဲ့လူကအမျိုးသားအမျိုးသမီးဖြစ်မဲ့လူကအမျိုးသမီးသူတို့ရဲ့ကံအားလျော်စွာအဲ့တလေးဆန်စားရကနေပြီးတော့ဟောလူသားမျိုးနဲ့တရားဒီလိုပြောင်းလဲဖြစ်ပေါ်သွားတယ်ဆိုတဲ့အကြောင်းဒါမြတ်စွာဘုရားအဲ့ကညာတုတ်မှာခေါ်တဲ့လူသားတွေရဲ့အစလူသားတွေရဲ့အစတဲ့ဒါကိုကြည့်မယ်ဆိုရင်တကယ်ကိုကဘာကြီးဟာဒီရေပြင်းကြီးကနေစပြီးတော့မိလောင်ပျက်စီးသွားလို့ရေပြင်းကြီးကစပြီးတော့ဘာမှမရှိသေးတဲ့အချိန်ကလေးကလူသားတွေဟာလူကဘာပေါ်မှာရောက်လာကြတယ်လို့သူတို့ပြောတာနော်အဲ့တော့ဒါဝင်ပြောတဲ့ကိုမြောက်ကဖြစ်တယ်ဆိုတော့တိတ်နောက်ကျသွားပြီပေါ့ဘုရားဟာ ਨੇ နှိုင်းရှင်လို့မရဘူးလေ။ तू อ่ะအစမဟုတ်ဘူး။ तू อ่ะအလဲရဲ့နောက်ပိုင်းလောက်ပဲဖြစ်မယ်။ तू อ่ะသံမုံ2000သံမုံ100လို့ဒီလိုပြောပြီမဲ့ဟို2တန်းလောက်လို့ तू ပြောပြီမဲ့နှစ်ပေါင်း2တန်းလောက်ကြာတဲ့ဟာလို့ तू ပြောပြီမဲ့ကဘာကြီးရဲ့တက်တန်းကနှစ်ပေါင်း2တန်းမှမကတော့အင်မတန်မှရှည်လျားတဲ့ကဘာကြီး तू อ่ะလက်ကြံအယိုးလေးတွေကိုကြည့်ပြီးတော့အဲလူနဲ့မြောက်နဲ့ဆင်းနေအမြောက်ကနေလူဟာပြောင်းလဲလာတာဖြစ်မဲ့လို့ဒီလိုထင်ကြီးပြီးပြီးတော့ရေးလို့လူဟာမြောက်ကသာတာလို့ဒီလိုပြောတာ evolution theory အခုဗုဒ္ဓမြတ်စွာရဲ့တရားတော်ကိုကြည့်မယ်ဆိုလို့ရှိရင် evolution မဟုတ်ဘူးလူတွေကတဖြည်းဖြည်းနှိမ့်ချလာတာချင်းတကယ်ပထမဆုံးလူသားကကောင်းငင်မှာနေနိုင်တယ်ပီတိကိုပဲစားတယ်နော်စိတ်ခံကိုယ်ပွားတွေနဲ့နေကြတယ်ခန္ဓာကိုယ်ကိုယ်ပိုင်အလင်းရောင်တွေရှိကြတယ်ဆိုတော့လူတွေကတဖြည်းဖြည်းဆုံးရှုံးသွားတာကြည့်နံပါတ်1ဆုံးရှုံးတာကအင်မတန်တိမ်မွေးတဲ့စိတ်ခံကိုယ်ပွားနေပြီးတော့ခြံနှံတဲ့ခန္ဓာကိုယ်ရသွားအလင်းရောင်တွေဆုံးရှုံးသွားတယ်ကောင်းငင်သွားနိုင်တဲ့အနေထားတွေဆုံးရှုံးသွားတယ်ဟောလူတွေပီတိကိုသာစားနေရတဲ့အနေထားကနေခုအစာမျိုးစုံစားနေရတဲ့အနေထားမျိုးရောက်တယ်ဒါဆုံးရှုံးလာတယ်လို့ခေါ်တယ်လူတွေကဆော့ရှုံးလာအဲ့တော့ evolution မဟုတ်ဘူးညစာပြရဲ့အကင်ညာ evolution မဟုတ်တဖြည်းဖြည်းတက်လာတာမဟုတ်ကြာအဲ့တော့အဲ့လိုကြာသွားတာဟာဘာလို့ကြာဘာလို့ကြာတော့လို့ဆို ego mind ပဲ ego thoughtလူတွေရဲ့စိတ်ထဲမှာဒီမဖြူစင်တဲ့ညင်ွမ်းတဲ့စိတ်တွေကြောင့်ပထမဗာညင်ွမ်းတဲ့စိတ်ပေါ်တော့ဆိုရင်တတ်မဲ့တဲ့စိတ်တွေပေါ်တော့အစာပေါ်တတ်မဲ့တဲ့စိတ်ပေါ်လာတယ်နောက်ကြပါပေါ်လာမာနတွေပေါ်လာတယ်အိတ်တာတွေပေါ်လာတယ်တယောက်နဲ့တယောက်ဟောဒီမကောင်းတဲ့စိတ်တွေဝင်လာတဲ့အတွက်ကြောင့်လူတွေကအခွင့်အရေးတွေတဖြည်းဖြည်းဆုံးပြီးတော့အမြဲတမ်းအဆင့်မြင့်တဲ့လူသားမျိုးနွယ်ကြီးဟာတဖြည်းဖြည်းနဲ့အဆင့်တန်းနေလျှော့ကြလာတယ်လို့ထေရုံပြောတာ။ဒါမြတ်စွာဘုရားရဲ့ဒီကဘာဥကလူသားများအကြောင်း။အဲ့တော့လောကမှာဒီလိုတဖြည်းဖြည်းနဲ့ဆုပ်ယုပ်ပြပြလာတာဟာလူတွေဟာတိုးတက်သွားတာမဟုတ်ဘဲနဲ့ဆုပ်ယုပ်ပြပြသွားရခြင်းအကြောင်းကတော့အကုသိုလ်တွေကြောင့်ပဲ။အဲ့တော့ဒီတဲ့ကောင်းတဲ့အခွင့်အရေးကိုပြန်ရဖို့ဆိုတာမဖြစ်နိုင်တော့ဆိုပါစို့ခဏလို့အမေမဲ့အဖေမဲ့မိဘမဲ့အနေနဲ့မိုးဖွားခြင်းမရှိဘဲနဲ့စိတ်ကုသိုလ်စိတ်ကဖန်တီးထားတဲ့ရုပ်ပုံလွားကောင်းငင်ပေါ်မှာသွားနိုင်တဲ့အနေအထားခန္ဓာကိုယ်ကိုယ်ပိုင်အလင်းရောင်နဲ့နေနိုင်တဲ့အနေအထားပီတိကိုသာစားနိုင်တဲ့အနေအထားလို့ဆိုတဲ့ဒါဗြဟ္မာတွေရဲ့အဆင့်ပဲဒီကနေ့ဒီအခြေအနေမျိုးကိုရတာဗြဟ္မာတွေပဲရှိတယ်ဗြဟ္မာတွေကတော့ဒီတိုင်းပဲမနှောမယသူတို့ရဲ့ခန္ဓာကိုယ်ကစိတ်ဖန်ကိုယ်ပွားတွေနဲ့နေတယ်တယံပပကိုယ်ပိုင်အလင်းရောင်နေရှိတယ်ပိဋိပက္ခပိဋိကိုသာစားနေကြတယ်အန္တလိက္ခဆရာကောင်းရင်မြန်မာနေနိုင်ကြတယ်ဆိုရင်ဟောဒီလိုစွမ်းအတ္တတိတွေဟာတဖြည်းဖြည်းကြသွားလိုက်တာလူသားမျိုးနယ်တွေဆုံးပျက်စီးပါအဲ့တော့ဒီလိုဆုံးပျက်စီးသွားခြင်းကမြတ်စွာဘုရားကတော့အခုဒီအကုသိုလ်တွေကြောင့်ပါတဲ့ပေတာမှုတွေတပြေးပြေးကြီးထွားရာကနေပြီးတော့လောဘတွေကြီးထွားလာတယ်ဒေါသတွေကြီးထွားလာတယ် မတိမိုက်မဲမှုမောဟတွေကြီးထွားလာတဲ့အဲ့ဒါတွေကိုအကြောင်းပြုပြီးတော့မာမနာတွေတို့ဒါတွေကလူတွေရဲ့တဏ္ဍာမှာသွန်းမိုးပြီးတော့လာအဲ့လိုသွန်းမိုးလာသည့်အတွက်ကြောင့်လူတွေဟာဒုက္ခရောက်တယ်ဒါတွေရပ်သွားတာလို့ဆိုမရပ်သေးဘူးလူမျိုးຫນွယ်စနောက်ပိုင်းမှာဘာတွေဆက်ဖြစ်လာတော့ဆိုအဲ့ဒီထဲမှာဒီပထမဆုံးကတော့သမင်းချက်ဆရာမိနဲ့ချက်ဆရာမလို့တဲ့တလေးဆိုင်တလေးဆိုင်ကမနေ့စာဆိုရင်မနေ့ပဲသွားယူပြီးစားကြတယ်အပင်ကနေခူးစားလိုက်တာလေဒါညနေချိန်ကျတော့ညနေဆိုင်ခူးစားလိုက်နောက်ပိုင်းကျတော့လူတယောက်ကဘယ်လိုလုပ်လာတော့ဆိုနှစ်ခါမသွားခြင်းဘူးသူကမနေ့စာညနေစာတစ်ခါတည်းယူလာကျန်တဲ့တငယ်ချင်းတွေကခေါ်တာကဲလာညနေစာသွားယူအောင်ဆိုငါမနေ့ကလေးယူခဲ့ပြီမသွားတော့ဘူးဆိုတော့မင်းนี่လဲကောင်းတောင်းတောင်းပဲဆိုပြီးတော့အဲ့လိုမနေ့စာညစာပေါ့ယူလာကြပြင်းတာပြင်းတာပြင်းတဲ့စိတ်ကအဲ့လိုပေါ်လာတဲ့အခါကျတော့တလေးဆန်တွေကအလင်းမမီတော့ဘူးမနေ့စာယူရင်ညနေတွက်သူပြန်ပြေးနေညနေယူရင်မနေ့အတွက်ပြန်ပြေးနေအဲ့ဒါလို့မဟုတ်ဘူးမနေ့စာညစာတခါယူတော့မရတော့ဘူးအဲ့လိုနဲ့တချို့ကတရက်စာတစ်ခါလဲယူတယ်တချို့ကြတော့နှစ်ရက်စာယူသွားတယ်တချို့ကြသုံးရက်စာတချို့ကြလေးရက်စာငါးရက်စာခြောက်ရက်စာတစ်ပတ်စာယူသွားကြတစ်ပတ်စာယူသွားတော့ဘယ်လိုအခြေအနေတွေဖြစ်တော့ဆိုတလေးစပါးပင်တွေကအလင်းမမီတော့ဘာဖြစ်ကြဆိုလူတွေက occupy လောက်လာ occupy လောက်လာတယ်ဆိုတာလောဘကြီးလာကြတာကိုယ့်အတွက် selfish ဖြစ်ပေါ်လာအဲ့ဘုသူသေးသေးငတေးမှာပြီးရောဆက် idea အဲ့ဒီကစတာအစစအဲ့ဒါနော်ကိုစားရရင်ပြီးရောဘုသူတွေကြမ်းကြမ်းမကြမ်းကြမ်းဆိုယူလာအဲ့လိုနဲ့ဒီတလေးစပါးပင်တွေဟာဘာဖြစ်လာတော့ဆိုတော့ဖွဲတွေထဲလာတယ်အခွန်တွေပါလာတယ်နောက်မှာကျတော့ခွန်တွေပါလာအရင်ကလိုအလွယ်တကူကောက်စားလို့မရတော့ဟောဆုပ်ယုပ်သွားဖို့လူတွေရဲ့အကုသို့လည်းပါတယ်ကဘာကြီးရဲ့ပြောင်းလဲမှုလည်းပါတယ်ပေါ့ဒါတွေကလူတွေနဲ့ဆက်ဆက်ပြီးတော့နေတာအများကြီးတဲ့လူအချင်းကြီးပြက်ပြားဆုပ်ယုပ်သွားတဲ့အခါကျတော့နောက်တစ်ခါဘာဖြစ်လာတော့ဆိုတော့ဒီလိုဆိုမဖြစ်တော့ဘူးအဲ့ဒီထဲမှာလူတယောက်ကဘာပြစ်မှုတစ်ခုကျွလွန်လို့ဆိုတော့ဒီလိုယူလာတဲ့အခါကျတော့နည်းနည်းကိုယ့်ဟာသူ့ဟာခွဲလာကြဒါကငါဟာမင်းမယူပါဘူးဒီအပိုင်းကငါအပိုင်းဟိုဘိုင်းကမင်းအပိုင်းဆိုပြီးတော့သူကကိုယ်ပိုင်းပစ္စည်းအနေနဲ့သတ်မှတ်လာကြတယ်တဖြည်းဖြည်းအဲ့ဒါလို့သတ်မှတ်လာတဲ့အခါကျတော့ဘာပြစ်မှုတစ်ခုပေါ်လာတော့ဆိုရင်လူတယောက်ကသူ့ဟာကိုအသာသိမ်းထားပြီးသူများအစုတွေကနေပြီးတော့အသာတိတ်တိတ်လက်လာခိုးလာခိုးမှုဆိုအဲ့မှာစပေါ်သွားပြီကိုယ်အစုကိုကာကွယ်တဲ့အနေနဲ့သူများအစုတွေကမတိမတာနှိုက်လိုက်။ပြစ်မှုတစ်ခုအဲ့လိုကျူးလွန်လာ။ကျူးလွန်လာတာတွေ့တဲ့အခါကျတော့ဒီလူကိုဖမ်းပြီးတော့ဆဲကြတယ်၊ရိုက်ကြတယ်၊နှက်ကြတယ်။ဒီပြဿနာလေးပေါ်လာ။ငါကတော့လူတွေဟာတိတ်ညင်ညွတ်တယ်။တိတ်ညင်ညွတ်တယ်၊ညီလို့ကိုလို့နေကြတယ်၊တယောက်တယောက်မေတ္တာထားကြတယ်။အစာထိလာတဲ့အခါကျတော့ခုနမခံနိုင်တဲ့ဟာတွေပေါ်လာ။သူများပစ္စည်းခိုးတယ်၊ကြိုက်ကြတယ်၊ဆဲကြတယ်၊နှက်ကြတယ်၊မခိုးပါဘူးလို့လိန်နေစွာတွေဟောပေါ်လာတယ်။မကောင်းတဲ့စိတ်ဓာတ်တွေကတဖြည်းဖြည်းပေါ်လာသည့်အတွက်ကြောင့်လူသားတွေဟာအစီဝေးခေါ်တယ်အဲ့ဒီအချိန်။တို့ဟာအစဉ်စဉ်ဆုံးရှုံးခဲ့ရတယ်။တို့မူလအခြေအနေတွေနဲ့လုံးဝမတူတော့ဘူး၊ဆုပ်ယုပ်ပြတ်ပြားလာပြီ။မလုပ်ကြမလဲ။စီဝေးတဲ့အခါကျတော့တို့တော့အုပ်ချုပ်မဲ့လူတယောက်တော့လိုလားမကောင်းတဲ့လူကိုအပြစ်ပေးရမယ်အုပ်ချုပ်မဲ့လူလိုလာပြီလို့ဆိုပြီးလူသားတဲ့မှာပညာအရှိဆုံးရုပ်အချောဆုံးစိတ်ဓာတ်အကောင်းဆုံးပုဂ္ဂိုလ်တယောက်ကိုတို့ရွေးလိုက်ကြတယ်ရွေးပြီးတော့မကောင်းတာလုပ်တဲ့လူတွေကိုစီစစ်ပြီးတော့မကောင်းတာမလုပ်အောင်ရှုတ်ချပါဒီပုဂ္ဂိုလ် ရှုပ်ချခိုင်းတာမင်းမကောင်းဘူးဆိုတော့ဒီလူတယောက်အပြစ်တင်ခိုင်းတယ်ခေါင်းဆောင်တယောက်မင်းအပြစ်တင်မှာရှုပ်ချပါဓာတ်ပေးပါ punishment လုပ်ပါအပြစ်တင်ခိုင်းတယ်အဲ့တော့အဲ့ဒီပုဂ္ဂိုလ်ကိုရှာလိုက်တဲ့အခါကျတော့ပညာရှိတဲ့ပုဂ္ဂိုလ်ခုနရုပ်ရည်တန့်ပြန့်ပြီးတော့စိတ်ထားသဘောထားကောင်းတဲ့ပုဂ္ဂိုလ်တယောက်ကိုရွေးလိုက်ရွေးပြီးတော့အများစုကသူ့ကိုဟုတ်ချို့ဖို့တောင်းပေးလိုက်တယ်မဟာသမတလို့ခေါ်တယ်သမတဆိုတဲ့စကားလုံးကအများကနေတင်မြှောက်ခြင်းလို့အတိမတ်ပြုခြင်းလို့အဓိပ္ပာယ်ရလူအများစုကတဏှီတညွတ်တဲ့သူ့ကိုအုတ်ချို့ဖို့တင်မြှောက်လိုက်လို့အဲ့ဒါကဘာဥကမဟာသမတမင်းဆိုပေါ်လာခဲ့တာနော်သူ့ကိုလည်းရှယ်ယာပေးကြတယ်ကိုယ်ရှယ်ယာတဲ့ကသူ့ကိုပေးပြီးတော့ခဏကအစာအစာတွေကိုတေချာခွဲဝေထားပြီးတော့သူ့ဟာကိုယ့်ဟာခွဲထားပြီးမဟုတ်တာလုပ်တဲ့လူတွေမရှိအောင်သူကနေပြီးတော့တရားဥပဒေနဲ့အညီအုပ်ချုပ်တာအဲ့ဒီကနေစပြီးတော့အုပ်ဆိုးတယ်ဆိုတဲ့ခတ္တိယဆိုတဲ့မင်းမျိုးလူတန်းစားစပေါ်လာတာဟာတဲ့ဒါလူအပ်လာလို့လုပ်တဲ့သဘောပေါ့နော်ကဘာမှာလူအပ်လာတဲ့အချိန်ဟန္တာတွေပေါ်လာတာစပေါ်လာအဲ့ဒီကနေတပြေးပြေးလူသားတွေထဲမှာတချို့ကမဟုတ်တာတွေလှုပ်တာကိုမကြိုက်ဘူးတို့တော့မဟုတ်တာမလုပ်ဘူးလူလောကကြီးကခွာဆောင်ပြီးတော့တို့တော့တရားဓမ္မနဲ့နေမယ်လို့ဆိုပြီးတော့တောထွက်ပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်တွေလည်းပေါ်လာတယ်အဲ့ဒီပုဂ္ဂိုလ်မျိုးတွေကျတော့ဗြဟ္မဏလို့ခေါ်တယ်သူကဒါလူတန်းစားတည့်ရကွဲလာပြန်နောက်တချို့ပုဂ္ဂိုလ်တွေကတော့တို့ကတော့ပျော်ပျော်ပါးပါးပဲနေမယ်စီးပွားရေးပဲလုပ်မယ်ဆိုပြီးတော့စီးပွားရေးလှုပ်ရှားတဲ့ပုဂ္ဂိုလ်လူတန်းစားလည်းပေါ်လာတယ်အဲ့ဒါတွေကိုဝိတ္တလို့ခေါ်တာတချို့ပုဂ္ဂိုလ်တွေကြတော့အလုံမျိုးစုံလုပ်တယ်ဘာပဲဖြစ်ဖြစ်အလုံမျိုးစုံလုပ်တယ်ပျော်ပျော်ပါးပါးနေတယ်အလုံမျိုးစုံလုပ်ပြီးအသက်မွေးဝမ်းကြောင်းပြုတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတုတ်ထားလို့ခေါ်တယ်အဲ့တော့လူရဲ့အဖွဲ့အစည်းကြီးဟာအဆင့်တန်း social status ပေါ့ social status ဟာ၄မျိုးပွဲသွားဒီကနေ့အိန္ဒိယမှာလက်ခံကျင့်သုံးနေတဲ့ကတ် system အဲ့ဒီကစလာကတ် system အဲ့ဒီကစလာအဲ့ဒါလို့ကဘာဦးကလူသားတွေဒီလိုဖြစ်ပေါ်လာတယ်ဆိုတာကိုမြတ်စွာဘုရားကအဋ္ဌညာတုံးမှာဒီလိုခေါ်တယ်အဲ့တော့လူဟာကဘာဦးကလာမှာတူတူပဲဖြစ်တယ်ဘာဖြစ်လို့လူတန်းစားခွဲခြားရသလဲဆိုတဲ့ပြဿနာပေါ်လာနောက်ပိုင်းကျတော့ဘာကြောင့်လူတွေဟာကွဲသွားသလဲဆိုလို့ရှိရင်အဓိကကတော့ဘာလို့ဆိုတော့ကောင်းတဲ့သဘာဝနဲ့မကောင်းတဲ့သဘာဝဣဘောအုံခုမကောင်းတဲ့စိတ်နေစိတ်ထားတွေကောင်းတဲ့စိတ်နေစိတ်ထားတွေဒီနှစ်ခုကလူတွေကိုခွဲခြားသွားတယ်အဲ့တော့မြတ်စွာဘုရားကလူတွေဟာအလုံးဟာတဏှီတဲ့တူတူပဲတဲ့မကောင်းတဲ့အကုသိုလ်စိတ်ဓာတ်တွေကြောင့်လူရဲ့အခွင့်အရေးတွေဟာတပြေးပြေးဆုံးရှုံးလာတယ်အဲ့တော့လောကမှာလူတော်လူကောင်းဖြစ်ဖို့ဆိုတာဘာလို့ရမလဲမနုဿဓမ္မလူတွေကျင့်ရမယ့်တရားဘာလဲဒါအောက်အခြေခံအနေနဲ့လူတွေကျင့်ရမှာဘာလို့ဆိုရင်သူကကုသလကမ္မပဋ္ဌာန်တရား10ပါးကုသိုလ်ကမ္မပဋ္ဌာန်တရား10ပါးကုသိုလ်ကမ္မပဋ္ဌာန်တရား10ပါးကိုကျင့်ရဒါဘာလို့ဆိုရင်သူများအသက်သက်ချင်းမှရှောင်ရမယ်သူများဥစ္စာခိုးချင်းမှဆောင်ရမယ်သူတစ်ပါးသာမယာပြစ်မှားချင်းမှရှောင်ရမယ်ဟောဒီ၄ခုကာယကံ၃ခုဒီ၃ခုဒါကမလွန်ကျူးမိဖို့သူများအသက်သက်ချင်းမှရှောင်တယ်သူများဥစ္စာခိုးချင်းမှရှောင်တယ်သူတစ်ပါးသာမယာပြစ်မှားချင်းမှရှောင်တယ်ဒါလူရဲ့ဆိုဆိုင်ရေးဒီမှာသိအရေးကြီးတာဟင်လူရဲ့ဆိုဆိုင်အဒီမှာဥပမာမယ်သူများတဲ့ကိုတပ်ဖြတ်နေတဲ့ပုဂ္ဂိုလ်တယောက်ရှိနေမယ်ဆိုလို့ရှိရင်ဆိုဆိုင်အဒီကြီးတစ်ခုလုံးကငြိမ်းချမ်းမှုမရှိနိုင်ဘူးဒါလူသားမျိုးနွယ်နဲ့ချိန်မယ်ဆိုငြိမ်းချမ်းနိုင်ဘူးသူများဥစ္စာခိုးတဲ့လူရှိမယ်ဆိုရင်လည်းဆိုဆိုင်အဒီကြီးတစ်ခုကနှုံချုံမှုမရှိဘူးသူတော်ဘာသာမယာပြမှားမှုရှိနေမယ်ဆိုလို့ရှိရင်လည်းဆိုဆိုင်အဒီကြီးတစ်ခုလုံးစိတ်ချမ်းသာမှုမရနိုင်ဘူးဟောပြဿနာတွေတက်ဒါကြောင့်မလို့ဒီတရားတွေကိုလူတွေအကျင့်တော့ရမယ် နောက်တစ်ခုကစကားပြောတဲ့အခါမှာအမတန်အရေးကြီးတာပါလို့ဆိုတော့လိမ့်မပြောဘူးလိမ့်ဒီပြောဆိုတယ်ဆိုတာဖြစ်တာကတစ်မျိုးပြောတာကတစ်မျိုးအမှန်ကိုအမှန်တိုင်းမပြောဘဲနဲ့တခြားနည်းနဲ့ပြောတာဒါမူတော်ပါအမှန်ကိုဖယ်ထားပြီးတော့အမှားကိုပြောတယ်လိမ့်တယ်လို့ခေါ်အဲ့ဒီမူတာမပြောဘူးတယောက်နဲ့တယောက်ခုံးမတိုက်ဖို့တူနဲ့တူကွဲကောင်းခုံးတိုက်တဲ့စကားမပြောဘူးညီညွတ်ဆိတ်ဆက်တဲ့စကားမျိုးကိုသာပြောဖို့နောက်ပြီးတော့ကြမ်းတမ်းတဲ့စကားမျိုးကိုမပြောဘူးကျင်နာတဲ့စကားမျိုးကိုသာပြောရမယ်နောက်တစ်ခုကအကျိုးမဲ့တဲ့စကားတွေပြောပြီးအချိန်မဖြုံးဘူးဟောနှုတ်နဲ့ပတ်သက်ပြီးတော့ဒီ၃မျိုးလိုက်နာချက်သုံးရမယ်နောက်စိတ်ထဲနဲ့ပတ်သက်ပြီးတော့ဘာလို့ဆိုတာအဘိဇ္ဇာလို့ခေါ်တဲ့သူများရဲ့ပစ္စည်းကိုကိုယ်ပစ္စည်းဖြစ်စေခြင်းမဟုတ်ဘူးနောက်ဖြာပါရလို့ဆိုတဲ့သူများပျက်စီးစေခြင်းမဟုတ်စိတ်ဓာတ်မျိုးသူများကိုပျက်စီးစေခြင်းတဲ့စိတ်ဓာတ်မျိုးမိစ္ဆာဒိဋ္ဌိလို့ဆိုတဲ့ကောင်းတာလုပ်လည်းမထူပါဘူးမကောင်းတာလုပ်လည်းမထူပါဘူးကောင်းတာလုပ်လည်းမကောင်းတာဖြစ်ခြင်းဖြစ်တာပဲမကောင်းတာလုပ်လည်းကောင်းတာဖြစ်ခြင်းဖြစ်တာပဲလို့ဆိုတဲ့မှားယွင်းတဲ့အမြင်မျိုးမရှိရဘူးအလုံးပေါင်းလိုက်တော့10ခုဒီ10ခုဟာကုသလကမ္မပဋ္ဌာန်းတရား10ပါးမကောင်းတာကြရင်အကုသလကမ္မပဋ္ဌာန်းတရား10ပါးကုသလကမ္မပဋ္ဌာန်းတရား10ပါးထွန်းကားနေလို့ရှိရင်လူသားတွေဟာချိပွားတိုးတက်နိုင်အကုသလကမ္မပဋ္ဌာန်းတရား10ပါးထွန်းကားလာပြီဆိုရင်လူသားတွေဟာဓိဋ္ဌိဆုံးယုတ်ပျက်စီးသွားနိုင်တယ်လို့ကျွန်တော်ဆိုတာမှန်ဆိုတာအဲ့တော့ကဘာဦးကလူတွေတွေ့ကြုံခဲ့ရတဲ့အခြေအနေမျိုးကိုပြန်ရဖို့ဆိုတာအမတန်မှခရင်သွားပြီ။ဒါကဘုရားမြတ်စွာက knowing of the beginning of human being လူသားတွေရဲ့အစဘလို့သိရမလဲဆိုတာအဲ့ကညာတုတ်တံမှာမြတ်စွာဘုရားဟောထားတယ်ဗျာ။အကောင်းဆုံးကဘာလဲလို့ဆိုရင်ဓမ္မ is the best.here and here after ဓမ္မသည်လူသားမျိုးတွေအတွက်အကောင်းဆုံးပဲဓမ္မမရှိတော့ဘူးဆိုလို့ရှိရင်လူသားမျိုးတွေတစ်ခုလုံးကပျက်စီးသွားမယ်လို့ပြောတယ်အဲ့တော့ဓမ္မဆိုတာဘာလဲလို့ဆိုရင်သူများတဲ့တတ်ချင်းမှရှောင်ကျင်ခြင်းသူများဥစ္စာခိုးခြင်းမှရှောင်ကျင်ခြင်းသူတစ်ပါးသားမယားပြမခြင်းမှရှောင်ကျင်ခြင်းဒါဓမ္မလိမ်ပြောခြင်းမှရှောင်ကျင်ခြင်းခုံးတိုက်ခြင်းမှရှောင်ကျင်ခြင်းဆဲဆိုချမ်းသာတဲ့စကားပြောဆိုခြင်းမှရှောင်ကျင်ခြင်းအကျိုးမဲ့စကားတွေကိုပြောခြင်းမှရှောင်ကျင်ခြင်းသူများဥစ္စာကိုကိုယ်ဥစ္စာဖြစ်လို့မှုနဲ့စိတ်မကူးခြင်းစိတ်ကူးခြင်းမှရှောင်ကျင်ခြင်းသူတစ်ပါးပျက်စီးလို့မှုစိတ်ဓာတ်မထားခြင်းအလုံးပေါ်မှာမေတ္တာထားနိုင်ခြင်းကိုယ်လုပ်တဲ့ကံนี่ကိုယ်နဲ့သာသက်ဆိုင်တယ်ဆိုတော့မှန်ကန်တဲ့အယူဆရှိခြင်းလို့ဟောဒါကုသိုလ်ကမ္မပဋ္ဌာန်းတရား10ပါးလို့ခေါ်တယ်ဒီကုသိုလ်ကမ္မပဋ္ဌာန်းတရား10ပါးကိုပဲမနုဿဌာမလူတရားလို့ဒီလိုပြောတာလူတွေကျင့်သုံးရတဲ့တရားအဲ့ဒီလူတွေကျင့်သုံးရတဲ့တရားကိုမကျင့်ဘူးဆိုလို့ရှင်လူအဖြစ်ကနေပြီးတော့လူတွေဟာ quality ကကျသွားကျတဲ့ကျသွားမှာဒါမနုဿဓမ္မကင်းနေလို့ရှင်လူတွေဟာ human quality မကြပါဘူး။ကိုကြပါမယ်ဆိုတော့အဲ့ဒီ human quality မကြဖို့ရအတွက်ဒီကုသကမ္မပဋ္ဌာန်းတရား10ပါးကိုနေစဉ်နဲ့ကျင့်သုံးကြရမယ်။နောက်ဆုံးပါဒီကနေစတဲ့တကူတိုးတက်ပြီးတော့ကျင့်သုံးမယ်ဆိုလို့ရှင်စံတရားရအောင်သမထကျင့်စဉ်ကိုကျင့်လာလို့မေတ္တရားရအောင်ဒီဝိပဿနာကျင့်စဉ်ကိုကျင့်လာတော့ဒီလိုဆက်ပြီးတော့ကျင့်သုံးသွားမယ်ဆိုလို့ရှိရင်နောက်ဆုံးဟာအားလုံးမကောင်းတဲ့စိတ်ဓာတ်တွေအားလုံးကိုခွာချပြစ်ပြီးတော့လောဘဖြူစင်တဲ့အနေအထားမျိုးရောက်သွားလို့ရှိရင်ဒါတကယ်သူတော်စင်ယဟန္တာပုဂ္ဂိုလ်အဆင့်ရောက်သွားတယ်အဲ့တော့ယဟန္တာပုဂ္ဂိုလ်အဆင့်ရောက်သွားပြီဆိုလို့ရှိရင်လူတွေမှာလောဘဆိုတာမရှိလောဘကြောင့်ပူပင်ရတာမရှိဘူးဒေါသဆိုတာလည်းမရှိတော့ဘူးဒေါသကြောင့်ပူပင်ရတာဆိုတာလည်းမရှိဘူးမောဟဆိုတာလည်းမရှိဘူးမောဟကြောင့်လုံးနဲ့မလုံးတိုင်းခွဲခြားမသိနိုင်တာဆိုတာလည်းမရှိဘူးမာနဆိုတာလည်းမရှိတော့ဘူးမာနကြောင့်မာယွင်ချွတ်ချော်မှုတွေလည်းမဖြစ်တော့ဘူး ိတ်သာဆိုရက်သူတစ်ပါးကြီးပွားတာမနာလိုတဲ့စိတ်တွေမဖြစ်တော့ဘူးမစ္ဆရိယလို့ဆိုရက်ကိုယ်သာကြီးပွားခြင်းနဲ့ဆိုရက်တကူကောင်းဆန်တဲ့စိတ်တွေလည်းမရှိတော့ဘူးဆိုတော့လူရဲ့စိတ်ဟာဖြူစင်သွားတာပျူရီဖိုင်းဖြစ်သွားတာအဲ့ဒါလိုပျူရီဖိုင်းဖြစ်သွားလို့ရှင်လောကမှာအကောင်းဆုံးလူသားလို့ဒီလိုပြောရပါတယ်ခန္ဓာကဘာဥရလူသားတွေဟာအတော်အသင့်ဖြူစင်းနေကြသည့်အတွက်ကြောင့်သူတို့ဟာကောင်းတဲ့အခွင့်အရေးတွေကိုရခဲ့တယ်။မကောင်းတဲ့စိတ်တွေဝင်လာသည့်အတွက်ကြောင့်လောကလူသားတွေဟာတဖြည်းဖြည်းနှိမ့်ချပြီးတော့ပြက်ပြားဆင်းရဲသွားတယ်။ဒီကနေ့ဒီလိုပြက်ပြားဆင်းရဲမှုကိုမကြုံရအောင်ဘာလုပ်တဲ့လဲဆိုလို့ရှိရင်ကုသကမ္မပရတရားကိုပြည့်ပြည့်ဝဝစောင့်တည်ဖို့လိုတယ်။ကုသတဏမှာကုသကမ္မပရတရားကိုရှင်းသုံးဖို့လိုတယ်။ရှင်းသုံးတယ်ဆိုတာသူများတဲ့တတ်တာရှောင်ကျင်ရမယ်ရှောင်ကျင်တယ်ဆိုတာရှောင်ယုံနဲ့ပြီးလာတချို့ကပါဏာတိပါဒဝေရမဏိသိက္ခာပဒံသမာရိယာမိဒီလိုစောင့်တည်လိုက်ရင်ပြီးတယ်လို့ထင်တယ်သို့မဟုတ်ခန္ဓာကိုယ်ပေါ်မှာချိန်ကလေးလာနိုင်ရင်တော့ဘက်ခနဲ့ပုတ်လိုက်သေးတာအဲ့ဒါရှောင်ကျင်တာမဟုတ်သေးဘူးနော်သို့မဟုတ်သူများကိုတတ်ဖို့ဆိုတဲ့လက်နဲ့ကလေးကိုယ်စီမရှိပြောတော့ပါတော့ဆိုရင်ခုခံကာကွယ်ဖို့တယ်ကိုယ်လာလို့ရင်လောက်ဖို့ဆိုပြီးတော့ကာကွယ်ဖို့ဆိုရင်ထားတတ်သေးအဲ့ဒါဟာပဏ္ဏတိပါဒဝေရမဏိအစ်စ်မဟုတ်သေးဘူးကျွလွန်အောင်မယ်ဆိုအထိတ်ပဲပါအဲ့တော့ပဏ္ဏတိပါဒကရှောင်ကျင်ဖို့ဆိုတာအစ်စ်ဘယ်နှဆင်းရှိတော့ဆိုရင်နံပါတ်1ကမလုပ်ပါဘူးလို့ရှောင်ကျင်တယ်ဒါနံပါတ်1ဒါရင်ပြီးလာဆိုမပြီးသေးဘူးလောက်ရမယ်ဟာပါတော့ဆိုရင်သူများကိုညှင်းဆဲတတ်ဖြတ်ဖို့ဆိုတဲ့လက်နဲ့တွေပါတယ်တခုမှမထားဘူးကိုစင်ဒါတခုနောက်ကျဒီလိုတရားသက်ကိုတတ်ချင်းဆိုတဲ့လုပ်ငန်းကိုသူကလုံးဝယွံမုံးနေဒါတခုဖြစ်ရလုံးဝယွံမုံးနေနော်သတ္တဝါအားလုံးပေါ်မှာမေတ္တာကရုဏာထားတယ်ဟောဒီအဆင့်ရောက်မှပါဏတိပါဒဝေရမဏီကလမ်းဆုံးတယ်အဲ့လိုဆိုလမ်းမဆုံးသေးဘူးခွန်ကြီးတို့အမေရိကန်ကနေတော့ကတကာတယောက်ကဆွမ်းသာပင်ဆွမ်းသာပင်တော့အဲ့သူကားနဲ့ပြန်တော့ကားပေါ်လက်တက်လိုက်ရောရှေ့က desktop ကဟိုတဲ့ကတကားကိုခွင့်လိုက်တော့ဘာကြလာတော့ဆိုဘုန်းကြီးခြေတော်နားမှာထောက်ခနဲ့ဆိုပစ္စတိုကြသိနကခြေတော်နားမှာကြတယ်ထောက်ခနဲ့ဆိုအဲ့လိုကြလာတော့အဲ့တကားဘုန်းကြီးရှေ့ခြောက်လုံးမျိုးကြီးတွေ့တော့သူစိတ်ထဲမှာနည်းနည်းကိုလိုအနာဖြစ်သွားပြီးတော့ဒီနိုင်ငံမှာတော့ကိုယ့်ကိုယ်ကာကွယ်ဖို့ဒါလေးကတော့ယူထားရတယ်ဖရာတို့ရှောက်တယ်ဟုတ်လားအဲ့တော့တချို့ကကိုကိုကကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြနဲ့ပါဏတိပါဒအမှုကိုကျွလွန်မို့ဟာအစင်းင်းဖြစ်နေသေးတယ်။အဲ့ဒါလို့ကိုမဖြစ်ရဘူးသူကပြည့်စုံအောင်ဆောက်တည်မယ်ဆိုရင်ဒါ။နောက်အဋ္ဌိဏာဌာနကပြည့်စုံအောင်ဘယ်လိုလုပ်အောင်မလုပ်လဲ။သူများဥစ္စာမခိုးဘူးဆိုတာတခုလေးနဲ့မလုံလောက်သေးဘူးဒါအစ။ခိုးခြင်းမှရှောင်ခြင်းမှတယ်လို့ဆောက်တည်ထားရမှာမလုံသေးဘူး။သူများပစ္စည်းကိုလုံးဝကိုမယူဘူး။လမ်းတွေ့တာကစပြီးတော့ဘုသူပစ္စည်းဆိုကိုယ်ပိုင်ပစ္စည်းမဟုတ်ရင်လုံးဝကိုကိုင်မကြည့်တဲ့ပုံကိုမျိုးဖြစ်ရမယ်တဲ့ဟာကိုယ့်ကိုလည်းပြီးတော့စင်ကြဲနေရမယ်စိတ်ဓာတ်ကိုအစင်ကြဲနေရမယ်ဒီဘက်ကနောက်ကာမိတုမိစ္ဆာစာရဆိုတာလည်းလုံးဝစင်ကြဲနေရမယ်စိတ်နဲ့တောင်မပြတ်မှားအောင်နေရမယ်ဒီလိုဆိုတယ်ကာယကံမှုဝစီကံမှုမပြောနဲ့စိတ်နဲ့တောင်မပြတ်မှားစေအောင်နေရမယ်ဒါမှပြည့်စုံဘုဒ္ဓဝါဒအဲ့လိမ့်မပြောပါဘူးလို့ဆိုပေမဲ့လို့လိမ့်မပြောဘူးဆိုရင်လည်းမလုံလောက်သေးဘူးပြောရမယ့်ဟာပါတော့ဆိုအမှန်ကြီးပဲပြောရမယ်ဒါပြောမှန်တာပဲပြောရမယ်ရှေ့စကားလည်းမှန်တယ်နောက်စကားလည်းမှန်တယ်အမှန်နဲ့အမှန်ဆက်ဆက်ပြီးပြောရမယ်ဒီလိုဆိုလို့နောက်ပိတုဏဝါစာသူတော်ကိုခုံးမတိုက်ဘူးဆိုတာဒါလောက်လေးနဲ့မလုံလောက်ဘူးခုံးတိုက်ခြင်းမှရှောင်ခြင်းပါတယ်ကိုယ်ပြဲနေတဲ့လူနှစ်ယောက်ကိုစိတ်ဆက်ပေးတယ်ဟောဖြစ်ရအောင်လားသူကခုံးမတိုက်ယုံနဲ့မလုံလောက်သေးဘူးမညီမညွတ်ဖြစ်နေတဲ့ပုံကိုယ်တွေကိုစိတ်ဆက်ပေးရအောင်မယ်စိတ်ဆက်ညီညွတ်တဲ့စကားမျိုးကိုပဲပြောရအောင်နောက်ပုသဝါစာမဆဲယုံနဲ့မဟုတ်ဘူးဆဲခြင်းမှလည်းရှောင်ကျင်ရမယ်တကယ်ကိုစကားပြောတိုင်းပြောတိုင်းသူကညင်သာတယ်ကိုင်းဝတ်ပေါ့ကျင်သာတဲ့စကားမျိုးကိုပြောရမယ်တစ်ဖက်သားစိတ်ချမ်းသာတဲ့စကားမျိုးကိုပြောရမယ်တစ်ဖက်သားဒေါသဖြစ်သွားတဲ့အပြောမျိုးမပြောတချို့ကချိုချိုလေးပြောပြီးမယ်တစ်ဖက်သားဒေါသဖြစ်အောင်လုပ်တာရှိသေးတယ်လေအဲ့ဒါမျိုးနဲ့ပုဒ္ဒဝါစာတဲ့ပါတာပဲလူတစ်ဖက်သားကိုစိတ်ဆိုးအောင် အနုမီလေးနဲ့ကလိတာမျိုးနဲ့အဲ့ဒါနဲ့ပြုသာဝါစာဖြစ်နိုင်တာတစ်ဖက်သားကိုဒေါသမဖြစ်စေရဘူးလို့ဆိုတာဘာဖြစ်လာပါဆိုရင်ကိုပြောတဲ့စကားဒီအကျိုးရှိတဲ့စကားပဲဖြစ်ရမယ်ဓမ္မနဲ့ပတ်သက်တဲ့စကားပြရမယ်မှန်ကန်တဲ့စကားပြရမယ်အကျိုးရှိတဲ့စကားပြရမယ်ဟောဒါပါပြည့်စုံအနဘိဇာဆိုသူမြတ်ပစ္စည်းကိုလိုချင်တဲ့စိတ်နဲ့ဘယ်တော့မှချိတောင်မချိဘူးသူမြတ်ပစ္စည်းကိုပစ္စည်းလုံးလို့စိတ်ဆန်လုံးဝမရှိဘူးလောဘကိုထိန်းချုပ်ရမယ်ဗျာပါဒဆိုတာသူမြတ်ကိုပစ္စည်းလိုတဲ့စိတ်ကိုမရှိရဘူးအဗျာပါဒမေတ္တာထားနိုင်ရမယ်ကောင်းကျိုးချမ်းသာဖြစ်စေလိုတဲ့စိတ်ပဲမွေးရမယ်လို့ဆိုတာသမ္မာဒိဋ္ဌိဆိုတာကံကံဤအကျိုးကိုယုံကြည်တဲ့လက္ခဏာဆိုတာဒါပဲရှိအဲ့ဒီဟာကုသိုလ်ကမ္မပဋ္ဌာန်းတရား10ပါးသို့မဟုတ်မနုဿဓမ္မလူဒီကျင့်သုံးတဲ့တရား10မျိုးတဲ့အဲ့ဒီ10မျိုးကိုကျင့်သုံးပြီဆိုရင်လူဘဝလူဖြစ်ကြိုးနှက်ပါလေနော်အဲ့ဒီဟာတွေကိုကျွလွန်ဖောက်ပြတ်ပြီဆိုလို့ရှိရင်လူမဟုတ်လူရဲ့အဆင့်တန်းဟာအများကြီးနှိမ့်ချသွားပြီလို့ပြောလို့ရတာဒါကြောင့်မို့မြတ်စွာဘုရားကဓမ္မောသစ်ထောစနိတ္တမေဓမ္မ is the best in the world ဓမ္မဒီနာနဲ့အကောင်းဆုံးဖြစ်ပါတယ်ဒီလိုမြတ်စွာဘုရားအကညာသုတ်တံမှာဟောထားတဲ့အတိုင်းတရားချက်ခင်သူတော်စင်ပြိသတ်တို့အနေနဲ့ဓမ္မကိုလိုက်နာကျင့်သုံးနိုင်အောင်ချစ်ချမ်းကြိုးကိုအားထုတ်နိုင်ကြပါစေကုန်သတည်းအားလုံးမေတ္တာပို့ဆောင်ရအောင်လိုက်ပါတတဝါမြတ်စွာဒီရန်กว่าဒီရန်กว่าฉันน่าจะบาสิมิตรใจจันทร์ต้องกาผันจะบาสิมิตรใจจันทร์ต้องกาผันจะบาสิมิตรใจจันသတ္ရှိဇမ္မာစိတ်ချမ်းသာလူရဆန္ဒပြေပါစေသတ္ရှိဇမ္မာစိတ်ချမ်းသာလူရဆန္ဒပြေပါစေဓမ္မောတရံပြိဝိတဝါနဝိသာသဗ္ဗေတမုဟတာအစရမရာတိတိဘာဝံနိဗ္ဗာဏံယန္တုသာရောဓမ္မောတရံလောဘဒေါသမောဟစိတ်တောက်ကင်းပြောင်းကြည်အေတရားစေကိုပြိဝိတဝါဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသတာပေပူဇာမျက်နှာကိလေသာအစေတောက်ဘုသမ ्या တို့သည်တမုဟတာပင်ကြပဲတွင်ရေမတင်တဲ့ကဲ့သို့ကင်းစင်လွင်ပြောင်းပေမရောက်အောင်ပဲဖြောင်းနိုင်ကုန်သည်ဟွန်တူစင်စစ်မသွေဖြစ်ကြပါစေကုန်သတည်းအာစရမရံအိုခြင်းလဲကွာအနာခြင်းလဲရှင်းသိခြင်းနဲ့ကင်းထအတော်တိတိဘဝံကိလေသာဟုအပုခတ်သိင်ကင်းငိမ့်ရအစေဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်ဤမြို့တော်သို့သာရောတရားချစ်ခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်သတည်း